Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှင်များရှင် VOA မိတ်ကန်တန်ကနေ2022ခုနှစ်ဩဂုတ်လ18ရက်အင်္ဂါနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်ဒီကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ31 32နဲ့58တို့ကနေထပ်ရိုက်နားဆင်နိုင်ပါပြီရှင်။ညထုတ်လွှင့်ပေးမယ့်မြန်မာဘာသာအသံလွှင့်အစီအစဉ်တွေကိုတော့ရုပ်သံကပါဓာတ်ရိုက်ထုတ်လွှင့်ပေးမှာမို့ VOA ရဲ့ website နဲ့ Facebook စာမျက်နှာကနေသောရရှင်တွေစောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်တွေကိုတော့ကျွန်မစုမုံကတာဝန်ယူတင်ဆက်ပေးမှာပါ
။မင်္ဂလာညချမ်းပါခင်ဗျာ။အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်နိုင်ငံတကာလေဆိပ်မှာမနေ့ကအခြေအနေတွေရိုးရိုးတဲတဲဖြစ်ခဲ့ပြီးတဲ့နောက်ဒီကနေ့တော့ကယ်ဆယ်ရေးလေယာဉ်တွေပြန်ထွက်နေပါပြီ။ကုလသမဂ္ဂလူမျိုးရေးကောင်စီမှမြန်မာနိုင်ငံအခြေအနေဆိုင်ရာတကပိအစည်းအဝေးတစ်ခုဒီကနေ့လို့ဖို့ရှိပါတယ်။မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းကိုဗစ်ရောဂါကြောင့်သေဆုံးသူ188ယောက်ရှိခဲ့ပါတယ်။အခုလိုနိုင်ငံတကာမြန်မာနဲ့ဒေတာတွင်သတင်းတွေကိုမကင်ပြူထွေးနဲ့ကျွန်တော်ကြော်သိမ်းပြောပြပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးနောက်ဆုံးရသတင်းတွေနဲ့အတူအင်္ဂါညအတွက်သောရရှင်တွေကိုတင်ဆက်ပေးမယ့်သတင်းပေးပို့ချက်တွေထဲမှာတော့မြန်မာနိုင်ငံထဲမှာရန်ကုန်နဲ့ပြည်နယ်တိုင်းတချို့မှာစစ်တပ်သတင်းပေးဆိုပြီးဆွဆွဲခံရသူတချို့အကြမ်းဖက်ပြီးတော့တပ်ဖြတ်ခံရတာတွေရှိနေပါတယ်။ဒီပေါ်မှာနိုင်ငံရေးအကဲခတ်တွေရဲ့အမြင်ဘယ်လိုရှိပါလဲ။
စစ်ကောင်စီတပ်ဖွဲ့လုံခြုံရေးတပ်ဖွဲ့တွေကလူမှုစီစဉ်မှာတက်ကြွတဲ့လှုပ်ရှားသူတွေရဲ့အိမ်တွေကိုတက်စီနေတာဖမ်းစီနေတာတကယ်တော့ဒါရီကလုံခြုံရေးတပ်ဖွဲ့တွေက
နိုင်ငံရေးလေးလာတုံးသက်သူဦးတန်းစိုးနိုင်ပါရှင်ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်ထဲမှာတော့ရှမ်းနယ်တအောင်းပလောင်အဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်တဲ့အတွက်စစ်ပြေးဒုက္ခသည်တွေတိတ်ဆောက်နေရပါတယ်။ထိုင်းနိုင်ငံမြောက်ပိုင်းမဲဟောင်ဆောင်ပြည်နယ်မဲလာဦးဒီဒုက္ခသည်စခန်းထဲမှာတော့ပထမဆုံးကိုဗစ်ကရောဂါကူးစက်မှုတွေဖြစ်ပွားနေပါတယ်။ဒီလိုသတင်းပေးပို့ချက်တွေနဲ့အတူအာဖဂန်နစ္စတန်နိုင်ငံရဲ့အရေးအမေရိကန်သမ္မတရဲ့တုံ့ပြန်ပြောဆိုချက်သတင်းဆောင်မကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အင်္ဂါညရဲ့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမေရိကန်နိုင်ငံရေးနဲ့အင်္ဂါညသက္ကဝိုင်းအစီအစဉ်တွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုချိန်ဆုံးကတော့ထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုကျော်သိန်းနဲ့အမတ်ခင်ဖြူထွေးတို့ကပြောပြပေးကြပါလိမ့်မယ်ရှင
်။အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်နိုင်ငံတကာလေဆိပ်ကနေတန်တမန်တွေနဲ့အရက်သားတွေအတွက်ကယ်ဆယ်ရေးလေယာဉ်တွေဒီကနေ့ပြန်ထွက်ပါပြီ။မနေ့ကလေယာဉ်ပြေးလည်တဲ့ကိုထောင်ထဲချီတဲ့အာဖဂန်နိုင်ငံသားအများအပြားဝင်ရောက်ပြီးအမေရိကန်စစ်လေယာဉ်ပေါ်တက်ဖို့ကြိုးစားခဲ့တာကြောင့်ဝယုံသုံးကားအခြေအနေတွေရင်ဆိုင်ခဲ့ရပြီးတဲ့နောက်နိုင်ငံတကာကကယ်ဆယ်ရေးလုပ်ငန်းတွေဒီကနေ့ဆက်လုပ်နေကြတာပါ။နေတိုးမာမေးဖွဲ့ရဲ့အာဖဂန်နစ္စတန်နိုင်ငံဆိုင်ရာအကြီးအကဲအရသာကိုယ်စားလှယ်စတဖာနိုပွန်တီကွန်ဗိုကအာဖဂန်လေဆိပ်လေယာဉ်ပြေးပေါ်လေယာဉ်ပြေးလမ်းပေါ်မှာအမေရိကန်လေတပ်လေယာဉ်အများပြားရှိနေတဲ့တပ်ပုံတပုံကို Twitter မှာတင်ထားပြီးအတက်အဆင်းလုံနေတဲ့လေယာဉ်တွေကိုသူတွေ့ရတယ်လို့ရေးထားပါတယ်။အာဖဂန်နစ္စတန်ကပြင်သစ်နိုင်ငံသားတွေကိုတယ်လာတဲ့လေယာဉ်ကတော့အာရဗ်စော်ဘောမြပြည်တော်စု UAE ကိုမနေ့ညကရောက်တဲ့အကြောင်းပြင်သစ်ကာဝေးဝန်ကြီး Florence Parly ကပြောပါတယ်။နောက်ထပ်ကယ်ဆယ်ရေးယာဉ်တွေထပ်ပြီးလွှတ်ထားတယ်လို့လည်းပြောပါတယ်။အိန္ဒိယနိုင်ငံကလည်းတန်တမန်တွေနဲ့လူညွန့်ရေးတပ်ဖွဲ့ဝင်တွေအပါအဝင်ခဘူးမျိုးတော်ကအိန္ဒိယတန်ယုံဝင်တဲ့140ကိုအထူးလေယာဉ်နဲ့ပြန်ခေါ်ပါတယ်။မနေ့ကဝယုံသုံးကားအခြေအနေတွေကြောင့်လူညွန့်ရေးကိုချင်းချောက်လာတဲ့အတွက်ဆိုပြီးအ ਨੇ ဆုံးလူ2ယောက်ကိုအမေရိကန်တပ်ဖွဲ့ဝင်တွေလက်ချက်နဲ့လေဆိပ်မှတည်ဆုံသွားတဲ့အကြောင်းဗန်ဒဂွန်စစ်တမ်းသားချုပ်ပြောခွင့်ရကမနေ့ကအတည်ပြုပြောပါတယ်။
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်ကိုတာလီဘန်တွေဝင်ရောက်ထိန်းချုပ်လာခဲ့ပြီးတဲ့နောက်အမေရိကန်သတင်းအေဂျင်စီတွေနဲ့အစိုးရလက်အောက်ခံမဟုတ်တဲ့အဖွဲ့တွေမှာအလုပ်လုပ်ကန်ခဲ့ကြတဲ့ထောင်နဲ့ချီတဲ့အာဖဂန်ပြည်သူတွေကိုအမေရိကန်ပြည်ဝင်ခွင့်အထူးဗီဇာနဲ့ရောဒုက္ခသည်အစီအစဉ်နဲ့ပါခေါ်ယူတာတွေတွန်းမြစ်လှုပ်ဆောင်နေတယ်လို့ကဘူးနိုင်ငံကလေဆိပ်ကနေအမေရိကန်ပြည်ထောင်စုရဲ့တာဝန်ရေးလုပ်ငန်းတွေကိုဆက်လက်လုပ်ကိုင်နေပါတယ်လို့အမေရိကန်အစိုးရကပြောပါတယ်လုံခြုံရေးအခြေအနေစိုးရင်စရာဖြစ်လာတဲ့အတွက်အာဖဂန်မှာတာဝန်ထမ်းနေကြတဲ့အမေရိကန်အရက်သားဝင်တဲ့အရေးအတွက်ကိုရှော့ချပြီးပြန်လည်ခေါ်ယူတာတွေလုပ်နေပြီလေ။ဒါဟာအာဖဂန်ကိုအပြေးတိုင်ဆွတ်လွတ်တာမဟုတ်တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရ Net Price ကတနင်္လာနေ့ကသတင်းစာရှင်းလင်းပွဲမှာပြောပါရ
ယ်။ Abandonment. This is not an evacuation. This is not the wholesale withdrawal. What this is.
ဒါဟာလုံးဝဆွန့်ပြစ်ထွက်ခွာတာမဟုတ်ပါဘူး။အလုံးစုံပြန်ရုပ်အရက်သားဝန်ထမ်းဥယျာဉ်လျှော့ချတာတာဖြစ်ပါတယ်။သူတို့ဟာအမေရိကန်ပြည်ထောင်စုအတွင်းမှာပဲဖြစ်ဖြစ်တခြားဒေသတွေနိုင်ငံတွေမှာပဲဖြစ်ဖြစ်အရေးကြီးတဲ့တာဝန်တွေကိုထမ်းဆောင်နိုင်ကြတဲ့သူတွေဖြစ်ပြီးအဲ့ဒီလိုအရက်သားဝန်ထမ်းအရေးအတွက်ကိုပဲအာဖဂန်မှာလျှော့ချတာတာဖြစ်ပါတယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရ Net Price ကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။အမေရိကန်နိုင်ငံသားတွေအနေနဲ့တတ်မှတ်ထားတဲ့ခိုးလုံရနေရာတွေမှာပဲနေထိုင်ကြပြီးကဘူးလေဆိပ်ကိုသွားတာမျိုးလည်းမလုပ်ကြဘူးနိုင်ငံခြားရေးဌာနကသတိပေးထားပါတယ်။တနင်္ဂနွေနေ့ညကလေးကတန်ယုံဝန်ထမ်းတွေကိုအမေရိကန်စစ်တပ်လုံခြုံရေးတာဝန်ယူထားတဲ့ကဘူးမျိုးတော်ဟာမစ်ခါဆိုင်နိုင်ငံတကာလေဆိပ်မှာပြောင်းရွှေ့ကယ်ဆယ်ထားတဲ့အကြောင်းလဲ Net Price ကပြောပါရရှင်။
ကုလသမဂ္ဂလူမျိုးရေးကောင်စီမှမြန်မာအရေးတကယ်ပဲအစည်းအဝေးတစ်ခုဒီကနေ့လုပ်ဖို့ရှိပါတယ်။အမေရိကန်နိုင်ငံအရှေ့ပိုင်းဒေသစံတော်ကြီးမနက်7နာရီမှလုံမဲ့လူမျိုးရေးကောင်စီအစည်းအဝေးမှာမြန်မာနိုင်ငံအခြေအနေဆိုင်ရာဆွေးနွေးဖို့ရှိတယ်ဆိုတော့လူမျိုးရေးကောင်စီအစည်းအဝေးအစီအစဉ်ကိုထုတ်ပြန်တဲ့ကုလသမဂ္ဂရဲ့အင်တာနက်ဆန်နဲ့နာမှာတွေ့ရပါတယ်။ဘယ်လိုအခြေအနေဘာကြောင့်ရာတွေကိုဆွေးနွေးမယ်၊ဘယ်သူတွေကတင်ပြဆွေးနွေးမယ်ဆိုတဲ့အသေးစိတ်အချက်လက်တွေကိုတော့ဖော်ပြမထားပါဘူး။ဒါပေမဲ့လည်းကုလသမဂ္ဂဆိုင်ရာမြန်မာတံတမန်ကြီးဖြစ်လက်ရှိအချိန်ထိတာဝန်ထမ်းဆဲဖြစ်တဲ့ဦးကျော်မိုးထွန်းတော်တယောက်ပဲရှိပါတယ်။ဂျားကာလာမျိုးသားညူရီဆိုရ NUG ရဲ့လူခွင့်ရေးဆိုင်ရာဝန်ကြီးဦးအောင်မျိုးမင်းကတော့စကိုင်းတိုင်းကနေဒေသမှာစစ်တပ်ကကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေအကြောင်းအထူးအစီရင်ခံစာကိုဒီကနေ့အစည်းအဝေးအမိတင်ပြနိုင်ခဲ့တယ်လို့သူ့ရဲ့ Facebook မှာရေးထားပါတယ်။ဇူလိုင်လ30ရက်နေ့တုန်းကတော့ကုလသမဂ္ဂဆိုင်ရာပြည်ထောင်တံတမန်ကြီး Barbara Woodward ကကမ္ဘာကထပြုစီစဉ်ပြီးလူမျိုးရေးကောင်စီမှမြန်မာအရေးအလို့သဘောဆွေးနွေးပွဲလုပ်ခဲ့ပါသေးတယ်။မြန်မာနိုင်ငံမှာဖေဖော်လတရနေ့ဆရာနာသိမ်းပြီးချိန်ကလေးကဆိုရင်မြန်မာအရေးနဲ့ပတ်သက်လို့လူမျိုးရေးကောင်စီမှာလူသဘောနဲ့တကပိဆွေးနွေးပွဲတွေလုပ်လာနေတာပါဒါပေမဲ့လည်းလူမျိုးရေးကောင်စီအဖွဲ့ဝင်အားလုံးသဘောတူတဲ့ဆုံးဖြတ်ချက်တခုထွက်လာတာမရှိသေးပဲလူမျိုးရေးကောင်စီအလှည့်ကျဥက္ကဋ္ဌရဲ့ထုတ်ပြန်ချက်တခုမတ်လ10ရက်နေ့ကထွက်ခဲ့တာပဲရှိပါသေးတယ်ခင်ဗျာ
မြန်မာနိုင်ငံမှာတဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဘိုင်းဒိုမီတာ31 kHz 9383ညဘိုင်းဒိုမီတာ32 kHz 9303ညဘိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတိုင်းတွေမှာဘိုင်းလက်မီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ရဲ့အင်္ဂါနေ့ညမြန်မာဘာသာအစီအစဉ်တွေကိုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။မြန်မာနိုင်ငံမှာဆက်အနာတင်ပြီးတော့6လကျော်ကြာလာပြီမဲ့လို့အာနာရှင်စန့်ကြီးဆန္ဒပြပွဲတွေနေရာဒေသတချို့မှာဒီကနေ့ထိဆက်ရှိနေပြီးတော့စစ်ကောင်စီဘက်ကဖမ်းဆီးနှိမ်နှင်းတာတွေဆက်ရှိနေပါတယ်။ကချင်ပြည်နယ်ဖားကန်မြို့မှာဒီကနေ့ဆက်အနာရှင်စန့်ကြီးဆန္ဒပြသူတွေယာနဲ့ချီစုဝေးခဲ့ကြပြီးစစ်ကောင်စီကဖွဲ့ထားတဲ့အိမ်ဆောင်အစိုးရကိုအလိုမရှိကြောင်းကြွေးကြော်ခဲ့ကြတယ်လို့ကချင်လူမျိုးရေးတပ်ဖွဲ့ KIA နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကိုထောက်ခံတဲ့အကြောင်းကြွေးကြော်ချီတက်ခဲ့ကြပါတယ်။ဖားကန်မှာဒီရက်ပိုင်းကိုဗစ်ကူးစက်မှုတွေအနည်းငယ်ပြန်ကျလာတဲ့အတွက်လည်းဒီကနေ့လူဝင်အားပိုများတဲ့မော်ပေါင်းစုံစုပေါင်းတပိတ်ကိုဆင်နွှဲကြတာလို့ဆန္ဒပြပွဲမှာပါဝင်သူတွေကပြောပါတယ်။စကိုင်းတိုင်းရင်းမာပင်ခရိုင်ဆလင်းကြီးမြို့မှာလည်းဒီနေ့အမျိုးသမီးတွေဦးဆောင်ပြီးတော့ဆရာနာရှင်စန့်ကျင်ရေးဆန္ဒပြကြပါတယ်။ဒီလိုဆန္ဒပြလှုပ်ရှားသူတွေကိုစစ်ကောင်စီတပ်ဖွဲ့တွေဘက်ကလည်းလိုက်လံဖမ်းဆီးနှိမ်နှင်းတာတွေဆက်ရှိနေပြီးမနေ့ကတော့မန္တလေးမြို့မှာဆန္ဒပြနေတဲ့မန္တလေးတပ်ကတူចောင်းသားများတပ်မကကចောင်းသူတို့ဦးနဲ့ចောင်းသားတို့ဦးဖမ်းဆီးခံရတဲ့အကြောင်းသတင်းတွေထွက်နေပြီး VOA ကတော့တိကျအတည်မပြုနိုင်သေးပါဘူး။မြန်မာနိုင်ငံမှာဆီယနာတိမ်ပြီးနောက်ပိုင်းဖမ်းဆီးထိန်းသိမ်းခံထားရတဲ့သူကတော့3900ကျော်ရှိပြီး9900ကျော်ကဆက်လက်ဖမ်းဆီးထိန်းသိမ်းခံထားရဆဲပဲဖြစ်တယ်လို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ကပြောပါတယ်။စစ်ကောင်စီတပ်တွေရဲ့ပြစ်ခတ်နေနေမှုအတွင်းမှာတိတ်ဆုံးသူပေါင်းကတော့1000နီးပါးရှိတယ်လို့လည်း AAPP ကထုတ်ပြန်ထားပါတယ်။စစ်ကောင်စီကတော့ AAPP ရဲ့စင်းတွေကအချက်ကားဖော်ပြနေတာလို့တုံ့ပြန်ထားပါတယ်ရှင်
။မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နှစ်ရဲ့အတွင်းကိုဗစ်ရောဂါအတွက်ဓာတ်ခွဲနမူနာပေါင်း13400ကျော်ကိုစစ်ဆေးခဲ့တာမှာရောဂါကူးစက်သူ3306ယောက်တွေ့ခဲ့ပြီးသေဆုံးသူက188ယောက်ရှိတယ်လို့စစ်ကောင်စီကျန်းမာရေးဌာနရဲ့ဒီကနေ့ည7နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခုထုတ်ပြန်တဲ့သေဆုံးသူက 3.8 ခန့်လုံးရှိပြီးဆေးရုံဆင်းသွားသူအရေအတွက်က3952ယောက်ရှိတာကြောင့်89.59%ခန့်လုံးဖြစ်တယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနဘဟုကူးစက်ရောဂါတက်ဖြည့်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကသူ့ရဲ့ Facebook မှာရေးထားပါတယ်။ဒီနေ့ထိဆိုရင်မြန်မာနိုင်ငံမှာကိုဗစ် -19 ရောဂါကူးစက်သူပေါင်း 36,000 ကျော်သေဆုံးသူပေါင်း 13,600 ကျော်ဆေးရုံဆင်းသူစုစုပေါင်း 2,800 နီးပါးရှိပြီလို့ကျွမ်းမကြီးဌာနကထုတ်ပြန်ပါတယ်။ကိုဗစ်တရားလိုင်းတွင်တရားဝင်ထုတ်ပြန်တဲ့ကူးစက်သေဆုံးသူအရေအတွက်ထက်အမှန်တကယ်အရေအတွက်ကပိုများမယ်လို့ကျွမ်းမကြီးပညာရှင်တွေနဲ့အကူအညီပေးတဲ့ Pride လူသားတွေကခန့်မှန်းပါတယ်။လူကြီး54တန်းကျော်ရှိတဲ့မြန်မာနိုင်ငံမှာကိုဗစ်ရောဂါကြောင့်သေဆုံးသူအရေအတွက်ဟာအရှေ့တောင်အရှေ့ဒေသမှာအင်ဒိုနီးရှားနဲ့ဖိလစ်ပိုင်ပြီးရင်တတိယအများဆုံးဖြစ်ပါတယ်
။ COVID-19 ကာကွယ်ဆေးအပြည့်ထိုးပြီးသားအမေရိကန်နိုင်ငံသားတွေအားလုံးကိုနောက်ထပ်ဆေးတစ်လုံးချက်ပြီးတော့ထိုးကြဖို့သမ္မတဂျိုးဘိုင်ဒန်ဆွေရကတိုက်တွန်းတော့မယ်လို့အမေရိကန်သတင်းဌာနတွေကရေးသားထုတ်လွှင့်နေကြပါတယ်။လက်ရှိမှာကူးစက်မှုမြင့်မားနေတဲ့ Delta COVID ဗီဇမျိုးကွဲကူးစက်မဲ့အန္တရာယ်ကနေပိုးပြီးတော့အကာအကွယ်ရစေဖို့နောက်ထပ်ကာကွယ်ဆေးတစ်လုံးထပ်ထိုးဖို့ရည်ရွယ်ထားတာပါ။အမေရိကန်နိုင်ငံသားတွေအနေနဲ့ပထမဆေးနှလုံးအပြည့်ထိုးပြီး၈လအကြာမှာဖြည့်ဆွတ်ထိုးစီလို့သိထားကြတဲ့နောက်ထပ်ဆေးတစ်လုံးကိုထိုးတဲ့အကြောင်းဖေဗရယ်ဆွေးရကျန်းမာရေးတာဝန်ရှိသူတွေကဒီသတင်းပတ်ထဲမှာပဲကြေညာမယ်လို့ခန့်မှန်းထားပါတယ်။ အမေရိကန်နိုင်ငံသားအများစုဟာဆေးနှလုံးထိုးရတဲ့ Pfizer တမမဟုတ် Moderna COVID ကာကွယ်ဆေးတစ်ခုခုကိုထိုးထားကြပြီးတချို့ကတော့တစ်လုံးနဲ့ထိုးရတဲ့ Johnson & Johnson ကာကွယ်ဆေးကိုထိုးထားကြတာပါတတိယဆေးတစ်လုံးထပ်ထိုးဖို့ Pfizer ဆေးကုမ္ပဏီကတင်ပြတာကိုအစားအစာနဲ့ဆေးဝါးကုတ်ကဲရေးအဖွဲ့ FDA ကအတည်ပြုပြီးတဲ့နောက်စက်တင်ဘာလထဲမှာဖြည့်စွက်ထိုးဆေးကိုစပြီးတော့ထိုးပေးပွဲရှိပါတယ်ဒီဖြည့်စက်ထိုးဆေးကိုပထမဆုံးထိုးပေးမဲ့သူတွေကတော့ပထမကာကွယ်ဆေးနှလုံးကိုစထိုးပေးတော့ကလို့ပဲကျန်းမာရေးလုပ်သားတွေတက်ကြီးရွယ်ဦးကေရာတွေမှာနေထိုင်နေကြသူတွေနဲ့တခြားတက်ကြီးရွယ်ဦးတွေဖြစ်ပါရရှင်
။ဟောင်ကောင်မှာကိုဗစ်ကူးစက်မှုထိန်းချုပ်ဖို့အတွက်အမေရိကန်နဲ့တခြားနိုင်ငံပေါင်း15နိုင်ငံကခီးသွွားဝင်ရောက်တာကိုဒီတိုင်းမဲ့တောက်ကြံတွေကစပြီးပိုတင်းချက်ဖို့ရှိပါတယ်။ဒီနိုင်ငံတွေကခီးသွွားတွေအနေနဲ့21ရက်ကြာမဖြစ်မနေတိကျခွဲပြီးတော့ကွာရန်တင်းဝင်ရမှာပါ။အစောပိုင်းကတော့မလေးရှားထိုင်းပြင်သစ်နဲ့နယ်သာလန်အပါအဝင်15နိုင်ငံကိုပဲရောဂါကူးစက်မှုအန်ဒရယ်အလယ်လက်အဆင့်ရှိတဲ့နိုင်ငံတွေဖြစ်သတ်မှတ်ပြီးအဲ့ဒီနိုင်ငံကခီးသွွားတွေအနေနဲ့ကာကွယ်ဆေးအပြည့်ထိုးထားပြီးသားဖြစ်ဖို့လိုသလိုကူးစက်ခံထားရတာမရှိပါဘူးဆိုတဲ့စစ်စစ်ချက်လည်းပါရမှာဖြစ်ပြီး9ရက်ကြာတိကျခွဲကွာရန်တင်းဝင်ဖို့သတ်မှတ်ထားတာပါအခုတော့အမေရိကန်ကိုပါထပ်တိုးပြီးကွာရန်တင်းကာလလည်း21ရက်သတ်မှတ်လိုက်တာပါဩစတြေးလျနိုင်ငံမှာလည်းဆစ်နီမြို့အတွင်းနေစဉ်ကူးစက်တာတွေစိုးရိမ်စရာဆက်များနေဆဲဖြစ်ပြီးအဆိုးဆုံးအခြေအနေကြုံလာရနိုင်သေးတယ်လို့အဆိုအခေါင်းဆောင်တွေကသတိပေးနေပါတယ်။ဆစ်နီမြို့မှာဇွန်လ26ရက်နေ့ကစလို့ချမှတ်ထားတဲ့လော့ခ်ဒေါင်းအသွားလာကန့်သတ်မှုတွေဆက်ရှိနေဆဲဖြစ်ပြီးလူဦးရေ80ရာခိုင်နှုန်းကာကွယ်ဆေးထိုးပြီးတော့မှပဲမြို့မှာလော့ခ်ဒေါင်းချထားတာကိုအဆိုအကပြန်ရုပ်သိမ်းနေတာပါ။ကမ္ဘာပေါ်မှာကိုဗစ်ကူးစက်မှုအနည်းဆုံးဖြစ်အောင်ထိန်းချုပ်နိုင်တဲ့နိုင်ငံတစ်ခုဖြစ်တဲ့နယူးဇီလန်မှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်သူတအူးတွေ့ခဲ့ပြီးတဲ့နောက်3ရက်ကြာအသွားလာကန့်သတ်ထားပါတယ်ခင်ဗျာ
မြန်မာအင်ဒီချင်းထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကပ်ရောဂါအရေးထိုင်းဆိုရရဲ့ကင်တွဲလှုပ်ဆောင်ပုံအပေါ်မကျေနပ်တဲ့အစိုးရဆန့်ကျင်ဆန္ဒပြသူတွေနဲ့ထိုင်းရဲတပ်ဖွဲ့တွေအကြားမှာရုံးရင်းဆန်ခတ်အခြေအနေတွေဖြစ်ခဲ့ပြီးတဲ့နောက်ဘန်ကောက်မြို့တော်မှာအခြေအနေတင်းမာနေပါတယ်တနင်္လာနေ့ကဆန္ဒပြသူတွေဘန်ကောက်မြို့တော်ကအစိုးရအဆောက်အအုံတွေစီကိုဥတီချီတက်သွားနေကြတဲ့အချိန်မှာရဲတပ်ဖွဲ့ကမျက်ရည်ပုံးတွေမိသက်ပိုက်တွေသုံးပြီးတော့ဖြုတ်ခွဲခဲ့ပါတယ်။ COVID-19 ရောဂါကာကွယ်ဆေးထိုးအစီအစဉ်ကိုဝန်ကြီးချုပ်ပြန်ရွတ်ချန်အိုချအစိုးရကင်တွဲပုံအပေါ်မှာမကျေနပ်ကြတဲ့ဆန္ဒပြသူတွေကဝန်ကြီးချုပ်နှုတ်ထွက်ပေးဖို့တောင်းဆိုနေကြတာပါ။ထိုင်းနိုင်ငံမှာကာကွယ်ဆေးထိုးပြည်သူအရေးအတွက်တိတ်မများလာသေးပဲ COVID-19 ရောဂါကူးစက်နှုန်းကတော့ဒီလွန်ခဲ့တဲ့သတင်းပတ်အရက်အနည်းငယ်အတွင်းမှာကိုပဲပို့ပြီးတော့များလာနေပါတယ်ကူးစက်ခံထားရတဲ့သူတွေထဲမှာတော့ထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းအလို့သမားအများပြားလဲပါပါတယ်လက်ရှိအချိန်အထိဆိုရင်ကတော့ထိုင်းလူဦးရေရဲ့900ခန့်နှုန်းလောက်ပဲကာကွယ်ဆေးကိုအပြည့်အဝထိုးထားပြီးသေးတယ်လို့ကမ္ဘာတစ်ဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုအခြေအနေကိုစောင့်ကြည့်မှတ်တမ်းတင်နေတဲ့ John Hopkins တက္ကသိုလ်ကဖော်ပြထားပါတယ်ထိုင်းကျန်းမာရေးဦးစီးဌာနရဲ့ဒီကနေ့မနက်ပိုင်းထုတ်ပြန်ချက်အရကတော့လွန်ခဲ့တဲ့24နာရီအတွင်းမှာ COVID-19 ကြောင့်သေဆုံးသူ239ယောက်ထပ်တိုးပြီးရောဂါကူးစက်သူကတော့2000ကျော်ထပ်ပြီးတော့တိုးခဲ့ပါတယ်။ထိုင်းနိုင်ငံကဆန္ဒပြသူတွေဟာ COVID-19 ရောဂါအရေးသာမကလက်ရှိအစိုးရနှုတ်ထွက်ပေးဖို့နောက်အခြေခံဥပဒေအသစ်ရေးဆွဲဖို့နဲ့ဘယင်စနစ်ပြုပြင်ပြောင်းလဲရေးလုပ်ဖို့တွေကိုပါတောင်းဆိုထားပါတယ်ရှင
်ဩဂုတ်လ18ရက်နေ့အင်္ဂါနေ့ညရဲ့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မခင်ဖြူထွေးတို့ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အင်္ဂါညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုတင်ဆက်ပေးကြပါမယ်ရန်ကုန်တိုင်းကမာရွတ်မြို့နယ်မှာစစ်တပ်သတင်းပေးတဲ့ဆိုပြီးဆွဆွဲခံရသူတို့ဦးနဲ့တကုံမြို့တစ်တောင်ပိုင်းမြို့နယ်ကယာအိမ်မှုတူတနက်နေ့ပြစ်ဒဏ်ခံရပါတယ်မွန်ပြည်နယ်ရေးမြို့နယ်ဘက်မှာလည်းပြည်ခိုင်ဖြိုးပါတီဝင်တဦးအသက်ခံခဲ့ရပါတယ်စစ်တပ်ကသတင်းပေးတယ်ဆိုပြီးတော့ဆွဆွဲခံနေရသူတွေအခုလိုမျိုးအကြမ်းဖက်တပ်ဖြတ်ခံနေရတဲ့သတင်းတချို့ရန်ကုန်ကနေပြီးတော့စူးစီးပေးပို့ထားတာကိုအလိမ်မာပြောပြပေးပါရှင်
။မွန်ပြည်နယ်ရေးမြို့နယ်အစင်ကြီးရွာမှာအသက်50ကျော်အရွယ်ဦးကိုကိုဟာဩဂတ်စ်လ16ရက်မနေ့ညနေပိုင်းကသူ့ရဲ့ဥယျာဉ်ခြံကိုသွားရင်းအသက်ခံလိုက်ရပါတယ်လို့စစ်ကောင်စီခန့်ထားတဲ့ကျေးရွာအုပ်ချုပ်ရေးမှူးတူကပြောပါရယ်။ဥယျာဉ်ခြံသွားလမ်းဝယ်ပွဲဖယ်ဝှီးရောက်ကကားလမ်းဘေးမှာဥကူကူဟာရင်အောင်ထွန်းသွေးတံရနဲ့ရေးမြို့ဆေးရုံကြီးကိုပို့ဆောင်ခဲ့ပြီးဆေးရုံအရောက်မှာပဲတည်ဆုံသွားပါတယ်။ဘယ်အဖွဲ့အစည်းကလှုပ်ဆောင်တာလဲမသိရသေးဘူးလို့စစ်ကောင်စီခန့်ထားတဲ့ကြေးရွာအုပ်ချုပ်ရေးမှူးတူကပြောပါတယ်
။ကိုရသခွေးနဲ့အဲ့မှာထိုးပင်းစီကတော့ဒါကသိတယ်။ဟောကျော်ရအောင်ပချင်ပင်းနေတော့လည်းမသိချင်ကြည့်တော့တောင်းတောင်းကြည့်ရင်မသိချင်ကြည့်တယ်။အဲ့ဒီချင်ဘဝင်းနဲ့ချင်ကပြောင်းဖြစ်တယ်။အဲ့ဒါမသိသေးဘူးကျွန်တော်ဘာမှမသိဘူး။ဒီကောကုလမဒီဒီကစားကပြန်စီတယ်ကျွန်တော်မသိနော်ဒီကောစီကုလမဒီပြီကုလဖန်ကိုမသိလို့ပါနော်
တေဆောင်သူဦးကူကူဟာရဲရွာပြည်ခိုင်ပြိုးပါတီခေါင်းဆောင်သူတအူးဖြစ်ပြီးပြူစောတီအခွင့်ဝင်တအူးလည်းဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ဒါအပြင်ဒီကနေ့ဩဂတ်18ရက်နေ့ရန်ကုန်တိုင်းကမာရွတ်မြို့နယ်အမှတ်3ရောက်ကွက်မှာစစ်တပ်တရင်ပေးတယ်လို့ဆွဆွဲခံရသူဦးတင်လာနှစ်ဖူးမှာတနက်နဲ့ပြစ်တက်ခံရသလိုတကုံမျိုးသစ်တောင်ပိုင်းမြို့နယ်58ရောက်ကွက်ကရာအိမ်မူဦးညံထွန်းလည်းတနက်နဲ့ပြစ်တက်ခံရတယ်လို့ဒေသခံတွေကပြောပါတယ်။စစ်တပ်အာဏာသိမ်းပြီးနောက်စစ်အာဏာရှင်စနစ်ဆန့်ကျင်လှရှားသူတွေကိုအကြမ်းဖက်နှိမ်နှင်းခဲ့တဲ့နောက်စစ်တပ်သတင်းပေးရက်ကွက်ဒလန်လို့ဆွဆွဲခံရသူတွေလည်းအသက်ခံရတာတွေနိုင်ငံတော်ဝန်ဖြစ်ပျက်နေပါတယ်။တက်ကြွလှရှားသူတွေမကြခဏဖမ်းဆီးခံရနေတာဟာဒီလိုသတင်းပေးတာတွေကြောင့်ဖြစ်တယ်လို့ယူဆကြပြီးအခုလိုတပ်ဖြတ်မှုတွေဖြစ်လာတာလို့နိုင်ငံရေးလေလာသုံးသပ်သူဦးသန်းစိုးနိုင်ကပြောပါတယ်
။စစ်ကောင်စီတပ်ဖွဲ့လုံခြုံရေးတပ်ဖွဲ့တွေကအာလူလူတွေမှာတက်ကြွတယ်လှူရှားသူတွေရဲ့အိမ်တွေကိုတက်စီးနေတာဖမ်းစီးနေတာစသည်ဖြင့်တကယ်တော့ဒါရီကလုံရင်းတက်ဖွဲ့တွေရက်ခွက်တွေအချင်းတွေသူတို့ဘယ်လိုမှမသိနိုင်ပါဘူးသူတို့သိနေတာတရှိဦးဒလန်ရသဖြင့်သာသိနိုင်တယ်ပါအဲဒါကြောင့်တရှိဦးဒလန်မျိုးမရှင်းလင်းနိုင်လို့ရှိကိုလူတွေဖမ်းစီးခံရတာအစီးနှင်းခံရတာဆိုရဲပြဿနာတွေအချင်းကြီးပေါ်နေပါတယ်ခုခံကာကွယ်ရေးတက်ဖွဲ့တွေကလည်းအဲဒီဒလန်တွေကိုလိုက်ပြီးတော့ရန်သူနဲ့တန်းတူသဘောထားပြီးရှင်းလင်းနေတာလို့ကျွန်တော်တို့မြင်ပါတယ်ခင
်စစ်တပ်ကအာဏာသိမ်းယူခဲ့တာရပ်ပေါင်း190ကျော်လာပြီးဖြစ်ပေမဲ့လည်းအာဏာသိမ်းမှုကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေဒေသတချို့မှာလျော့နေသွားပေမဲ့လျှက်တစ်ပြက်ဆန္ဒပြပွဲတွေကရှိနေပါတယ်ဆန္ဒပြသပိတ်တွေတကြော့ပြန်အားကောင်းလာအောင်လှုံ့ဆော်နေတယ်လို့မုံရွာဆန္ဒပြသပိတ်ခေါင်းဆောင်တဦးဖြစ်တဲ့ကိုခန့်ဝေဖြူက VOA ကိုပြောပါတယ်
ကတဲ့ basic down တီကိုဥဆောင်နေတဲ့အဖွဲ့ကြီးခေါင်းဆောင်လေးကတော့ချိန်တိုင်းကြတစ်ခုဒီလက်မပေါ်ကတဲ့ basic down ကိုပြန်အားကောင်းလာဖို့ညှို့နေတယ်ပေါ့နော်အဲ့ဒီညှို့နေချက်တိုင်းလည်းကျွန်တော်တို့လှုပ်ဆောင်နေတာရှိပါတယ်ဗျတစ်ချိန်ချိန်မှာကျွန်တော်တို့ဒီကြီးသူတွေအင်းနဲ့အားနဲ့ဒီလက်မတွေပေါ်မှာပြန်ထွက်လာဖို့ကျွန်တော်တို့ညှို့နေတယ်ဗျအဲ့ဒီတိုင်းလည်းကျွန်တော်တို့ဟာပြည်သူတွေအနေနဲ့ကျမကြီးကိုသူပြဆိုင်ပြီးပေါ့နော်ဒီစန့်ကျင်ကြဖို့ပေါ့နော်နီလန်ပေါင်းစုံနဲ့စန့်ကျင်ကြဖို့ကျွန်တော်တို့အမြင်မပြတ်
မန္တလေးကချင်ပြည်နယ်ဖားကတ်မြို့လုံခင်းနယ်စကိုင်းတိုင်းကလေးရင်းမာပင်စလင်းကြီးတဆယ်စရဲဒေသတွေကကြွေးကြော်တဲ့တွေအော်ဟစ်ပြီးစစ်အာဏာသိမ်းမှုကိုစန့်ကျင်ကန့်ကွက်တပိတ်မှောင်နေကြပါတယ်ရှင
်အလိမ်မှာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရှမ်းတောင်တိုက်ပွဲတွေကြောင့်ရှမ်းစစ်ပြေဒုက္ခသည်တွေရာနဲ့ချီပြီးတော့တိမ်းရှောင်နေရတဲ့တရင်ကိုတင်ဆက်ပေးကြပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်ထဲမှာရှမ်းနဲ့တအန်းပလောင်တိုင်းရင်းသားလက်နက်ကိုင်တိုက်တီးကြမှာတော့တိုက်ပွဲကပြင်းထန်နေပါတယ်ဒီတလအတွင်းမှာပဲတကြော့ပြန်ပြီးတော့ဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဒေသခံပြည်သူအနည်းဆုံး400ကျော်လောက်ထပ်ပြီးတော့တိမ်းရှောင်နေရပါတယ်ဒီစစ်ပြေးဒုက္ခသည်တွေဟာစခန်း3ခုမှာစုပေါင်းပြီးတော့နေရတာကြောင့် COVID-19 ကပ်ရောဂါပိုးကူးစက်ရမယ့်အခြေအနေမှာလည်းစိုးရိမ်စရာဖြစ်နေပါတယ်ရန်ကုန်ကပေးပို့လာတဲ့ကြောင်မဲမြို့နယ်ကစစ်ရှောင်တဲ့ရင်ကိုငင်းချမ်းပြောပြပေးပါရှင်
ကြောင်မဲမြို့နယ်အတွင်းမှာ RCSS ရှမ်းတောင်အဖွဲ့နဲ့ TNLA တောင်ပလောင်နဲ့ SSP ရှမ်းမြောက်ပူးပေါင်းတပ်တွေအကြားဒီလ10ရက်နေ့လောက်ကစပြီးတိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့ပါတယ်။ဒီကနေ့မနက်ပိုင်းမှာလည်းတိုင်းရင်းသားတပ်တွေအကြားတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်နေကြောင်းပန်ကွန်ရွာဟောင်းကဒေသခံတို့က VOA ကိုပြောပါတယ်
။ဟုတ်မှန်းလိုက်ခွဲကြရဖြစ်တာ။အေးကျွန်တော်တို့ပန်ကွန်အုပ်စု၄ပါးစလုံးမှာပဲဖြစ်နေလား။အေးပန်ဖြက်ရဲ့ကျွန်တော်ပန်ကွန်၂ရွာရဲ့ပန်တပီရဲ့အဲ့မှာစပိုက်ဖြစ်နေရလေ။ရွာသေးပါဒီဖြစ်တယ်။ကျွန်တော်ရွာမှာဒီမနေ့ပိုင်းကလေးတယောက်ထိတယ်ဗျ။ကလေးဆိုမဲ့အသက်20လောက်ပေါ့ကောင်းလေး။အဲလက်နဲ့ကြီးကြတော့သူ့ပခုံးကိုနည်းနည်းထိသွားတယ်။မစိုးရင်ရပါဘူး။ရွာထဲတော့လက်နဲ့ကြီး5-6လုံးတော့ကြတယ်။5-6လုံးတော့မကားတော့ဘူးတင်။ကျွန်တော်ထင်တာ10လုံးနီးပါးလောက်ကြမယ်တင်။အစိုးဆုံးတော့ပန်ကွန်ရွာတက်မှာပဲခင်ဗျ။ဒီနေ့ကျတော့ပန်ဖြစ်လဲတော်တော်လေးဆူးတယ်ဗျ။ကျွန်တော်ရွာဟောင်းလည်းအခြေအနေတော်တော်လေးဆူးတယ်ဗျ
။ပန်ကွန်ရွာဟောင်းကဒေသခံကတော့လောလောဆယ်မိမိတို့နေအိမ်တွေမှာပဲနေထိုင်နေကြပြီးတော့ပန်ကွန်ရွာသိပ်ဘက်ကတော့ရွာသားတွေကတော့ကြောင်မဲမြို့နဲ့အခြားဒေသဘက်တွေကိုတင်းရှောင်နေကြတာပါပန်ကွန်ရွာသိပ်ကဒေသခံတဦးကတော့ဒီလ17ရက်နေ့လောက်ခရဲကကြောင်မဲမြို့ကအမျိုးအိမ်ကိုတင်းရှောင်နေကြောင်းပြောပါတယ
်အခုညီမတို့ကကောင်းအမ်မာဒီပိုးဝါရိတ်တာရဲ့အောက်ကအမျိုးမျိုးအိမ်မှာလာနေပါတယ်ရှင်ကြောင်မဲမြို့ပါပဲရှင်ထွက်လာတော့ချိန်တော့မိုင်းတန်နေအဲ့လိုမျိုးတနက်တန်နေပဲကြားတဲ့ရွာတွေကတော့မရောက်သေးဘူးပေါ့နော်စစ်သားတွေတော့ရှိတယ်အဲ့လိုမျိုးပေါ့ကြောက်ရင်းနဲ့ပြီးလာကြတာတရွာလုံးဒီမှာဒီရောက်မှရွာတွေကမိုင်းကြီးပါတယ်ကြားရတယ်အဲ့လိုမျိုးတင်းနေကြားရတော့အိမ်ကလည်းမိုင်းထိတယ်ပိုင်းညာအဲ့လိုမျိုးအိမ်ကလည်းအဖေတယောက်ကြံတာလေးအဖေကဖုန်းကိုပြောလာတာ
လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်စစ်ဆောင်စခန်း၃ခုမှာလူဦးရေ300ကျော်ရှိနေပြီးဆွေမျိုးတွေစီမံနေထိုင်သူတွေနဲ့ပါပေါင်းဆိုရင်စစ်ဆောင်စုစုပေါင်း400လောက်ရှိမယ်လို့စစ်ဆောင်တွေကိုကူညီနေတဲ့လူမှုအသင်းအဖွဲ့ကမိုင်းစမိုင်းကခန့်မှန်းထားပါတယ
်စစ်ဆောင်တွေပြီးတာတော့အခုစံ၃ခုထဲမှာတော့ကျွန်တော်တို့300ကျော်တော့ရှိပြီပေါ့နော်တနည်းတော့ကစင်းရင်းပေါ့နော်ဒီနေ့တော့ကျွန်တော်တို့မသိရသေးဘူးတချို့တွေကလည်းကိုအမျိုးအိမ်မာလာနေတဲ့ဟာတွေရှိတယ်ကိုအတိအိမ်မာပဲနေတဲ့ဟာတွေရှိတယ်ခမန်းကြီး400ကျော်ပေါ့400ကျော်တော့ရှိမယ်ကျွန်တော်အပြင်ကဒီစစ်ဆောင်ပြင်းနေကိုဗစ်ကာလဖြစ်နေတဲ့အတွက်ကြောင့်မလို့ကျွန်တော်လည်းလိုက်မကောက်နိုင်ဖြစ်နေတယ
်ဒီနှစ်မှာတော့နိုင်ငံရေးအပြောင်းအလဲနဲ့ကိုဗစ်ကပ်ရောဂါကြောင့်အလူရှင်တွေအနေနဲ့ထောက်ပံ့ဖို့အခက်အခဲတွေရှိနေတယ်လို့လိုအပ်တဲ့ပစ္စည်းတွေကိုဝယ်ယူဖို့လည်းအခက်အခဲတွေရှိနေကြောင်းပြောပါတယ်စစ်ဆောင်300ကျော်ဟာမိုင်းတင်းရွာစာတင်ကျောင်းနန်းစော့စာတင်ကျောင်းနဲ့ကျူရှောမြောက်ရွာဘုံကြီးကျောင်းတွေမှာစုပေါင်းနေထိုင်ရတာပါဒီလိုစုပေါင်းနေထိုင်နေရတာကြောင့်ကိုဗစ်ရောဂါကူးစက်မှာကိုလည်းစိုးရိမ်နေရကြောင်းမိုင်းစမိုင်းကပြောပါတယ
်ကိုဗစ်နဲ့ပတ်သက်တဲ့ကိစ္စကြတော့ကျွန်တော်တို့ဆက်ပြီးကွာနေနေရတဲ့အချိန်မှာခုလိုချက်ချောင်နေဆိုတာဟိုနေထိုင်နေရတယ်ကြတော့ဒီအဆင်ပြေတဲ့နေရာရှိတယ်လို့အဆင်မပြေတဲ့နေရာရှိတယ်ဒီကြတာကတော့တို့အခုချက်ချောင်နေတဲ့ဒေသတွေထဲမှာအဆင်မပြေတာတော့ခဏများတွေးရတာပေါ့နော်ဥပမာစာတင်ကျောင်းထဲမှာဆိုရင်ဟိုစုပြုံပြီးမှအဲ့ဒါတော့အဲ့ထဲမှာမတော်လို့တယောက်ကများအဲ့ကိုဗစ်ပိုးရှိနေဆိုရင်တော့အားလုံးကိုကူးစက်နိုင်တော့ဒီသူရင်ရတဲ့အချိန်မျိုးရှိတယ်
။ဆမ်းပြည်နယ်မြောက်ပိုင်းကြောင်မဲတီဘောနမ်းမတူကျေးတီစတဲ့မြို့နယ်တွေမှာပြီးခဲ့တဲ့လပိုင်းတွေက RCSS ရှမ်းတောင်အဖွဲ့နဲ့ SSPP ရှမ်းမြောက်နဲ့ TNLA ပလောင်ဖူးပေါင်းအဖွဲ့တွေကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပါတယ်။ဒီတိုက်ပွဲတွေအတွင်းမှာထောင်ထဲချီတဲ့ဒေသခံပြည်သူတွေနေရဆွန့်ခွာတိမ်းရှောင်ခဲ့ရတယ်လို့တချို့တွေဟာလက်နက်ကြီးထိမှန်တာမြေမြုပ်မိုင်းနှင်းမိတာတွေကြောင့်တေဆုံးတန်ရာရခဲ့တာတွေလည်းရှိခဲ့ပါတယ်ခင်ဗျာ
ရှမ်းမြောက်ပိုင်းကစစ်ပြေးဒုက္ခတွေရဲ့အကြောင်းကိုငင်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ထိုင်းနိုင်ငံမြောက်ပိုင်းမဲဟောင်ဆောင်ပြည်နယ်ကဒုက္ခတွေစခန်းထဲမှာကိုဗစ် -19 ကပ်ရောဂါကူးစက်မှုတွေခံနေရတဲ့အကြောင်းကိုတင်ပြပေးကြပါတယ်ထိုင်းနိုင်ငံမြောက်ပိုင်းမဲဟောင်ဆောင်ပြည်နယ်မှာရှိတဲ့မဲလာဥဒုက္ခတွေစခန်းမှာတော့ကန့်သက်ပိတ်ဆို့မှုတွေလုပ်ထားတဲ့တစ်ချိန်တည်းမှာပဲကိုဗစ် -19 ကပ်ရောဂါကူးစက်ခံနေရတဲ့ဒုက္ခတွေ၅ဦးကိုပထမဆုံးအကြိမ်ဖြစ်စစ်စစ်တွေ့ရှိပါတယ်အနည်းကမဲရမှုစခန်းမှာလည်းနှစ်ဦးတွေ့ရှိခဲ့တယ်လို့ကရင်ဒုက္ခသည်ကော်မတီ KRC ကပြောပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ
်ထိုင်းနိုင်ငံမြောက်ပိုင်းမယောင်ဆောင်ပြည်နယ်တဲကမဲလာဦးဒုက္ခသည်စခန်းမှာကိုဗစ်ကူးစက်ခံရသူ၅ဦးတွေ့ရှိခဲ့ကြောင်းစခန်းကော်မတီကဒီကနေ့ပဲအကြောင်းကြားခဲ့တယ်ဆိုပြီးကရင်ဒုက္ခသည်ကော်မတီရဲ့ဥက္ကဋ္ဌဦးရောဘတ်တွေကပြောပါတယ
်ဟုတ်ကဲ့အားလုံးနားလားအဲ့ဒီရှားမှာလည်းအဲ့ဒီတန်တော်ဦးရှားမှာလည်းဟုတ
်ကဲ့ဟုတ်က
ဲ့ဒါကမဟုတ်တော့မရောက်သွားလာတာများလို့လုံးတာအမမောတွေကချိုးကခံစက်မှာတော့အမိမတစ်ပိုင်းမှာသွားလာနေကြလာတယ်ဒါပေမဲ့ဘယ်လိုကူးစက်မရှိလဲတော့မပြောတော့ဘူးသွားလာတာများလို့လုံးတာအမမောတွေကချိုးကခံစက်မှာတော့အမိမတစ်ပိုင်းမှာသွားလာနေကြလာတယ်ဒါပေမဲ့ကလေးကူးစက်မရှိလေတော့ပြောတာ
အခုကိုဗစ်ကူးစက်နေတဲ့ဒုက္ခသည်တွေဟာလွန်ခဲ့တဲ့တစ်ပတ်ကျော်ကစပြီးကိုပူချိန်နေတက်တာဖျားနာတာတွေရှိတဲ့အတွက်စခန်းတွင်းကဈေးကမ်းမှာလာပြကြပြီးကျန်းမာရေးဝန်ထမ်းတွေဆေးစစ်ပြီးမှဒီကနေ့မှပဲအပြေထွက်ခဲ့တယ်လို့လဲမေလာဦးစခန်းကဒုက္ခသည်တူကတော့အခုလိုပြောပြပါဗျာအဲ
ကိုဗစ်ဖြစ်တဲ့ဆိုတာဒီမှာကြာပြီးကျန်းမာရေးမှာကြာပြီး
ကိုဗစ်ကူးစက်မှုတွေမဖြစ်ဖို့ထိ ंछ ုပ်တဲ့အနေနဲ့ပြီးခဲ့တဲ့လကစပြီးမေလာဦးစခန်းထဲမှာစာတင်ကျောင်းတွေလည်းပိတ်ထားသလိုဒီလဇန်းကနေဩဂုတ်လ18ရက်နေ့အထိကန့်သက်ပိတ်ဆို့မှုတွေလည်းလုပ်ထားပါဗျ။လက်ရှိမှာတော့ကိုဗစ်ကူးစက်မှုတွေဖြစ်လာတဲ့အတွက်စခန်းဥက္ကဋ္ဌကဒုက္ခသည်တွေအင်ပြင်မထွက်ကြဖို့တရက်ကွက်နဲ့တရက်ကွက်တအိမ်နဲ့တအိမ်ကူးလူသွားလာတာတွေမပြုကြဖို့အပြင်ထွက်ရင်လည်းနှာခေါင်းစည်းမတ်စီတက်ကြဖို့အရေးမကြီးပဲအပြင်မထွက်ဖို့တွေကိုလည်းစပီကာတွေနဲ့လိုက်လံသတိပေးနှိုးဆော်နေပါတယ်။လက်ရှိမှာတော့ကိုဗစ်ကူးစက်သူလူနာတွေကိုထားဖို့အတွက်စခန်းတွင်းမှာပဲတည်တက်နေရစီစဉ်ထားပါတယ်။ကိုဗစ်ကူးစက်တဲ့သူတွေနဲ့ထိတွေ့ထားသူတွေကိုလည်းကိုဗစ်စစ်ဆေးမှုတွေထပ်လုပ်မယ်ဆိုပြီးစခန်းတာဝန်ရှိသူတွေကပြောပါတယ်။မြန်မာနိုင်ငံမှာပြည်တွင်းစစ်ကြောင့်ထွက်ပြေးတိမ်းရှောင်လာသူတွေကိုတော့ထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်းကိုကူမှာနှစ်ပေါင်း30ကျော်ကြာထိုင်းအစိုးရကခေလုံဝင်ပေးထားတာဖြစ်ပါတယ်။ဒုက္ခသည်စခန်းကိုကုရှိပြီးလူပေါင်းသသိန်းနီးပါးခိုလုံနေထိုင်နေကြတာပါကိုဗစ်ပိုးစတင်ကူးစက်မှုဖြစ်တာကတော့အုံပြန်ဒုက္ခသည်စခန်းခဟင်ဒုက္ခသည်စခန်းမေလာဒုက္ခသည်စခန်းနဲ့အခုမေလာဦးနဲ့မေရာမူစခန်းတွေမှာကူးစက်မှုတွေတွေ့ရှိခဲ့တာဖြစ်ပါရဲ့ရှင်
ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတော့မအေးမာကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အာဖဂန်နိုင်ငံကဘူးကိုတာလီဘန်တို့သိမ်းပိုက်တဲ့အပေါ်မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့တုံ့ပြန်ချက်သတင်းဆောင်ပါကိုတင်ပြပေးကြပါမယ်အာဖဂန်နစ္စတန်နိုင်ငံရဲ့မြို့တော်ကာဘူးကိုတာလီဘန်တပ်ဖွဲ့တွေဝင်ရောက်သိမ်းပိုက်လိုက်တဲ့စိတ်မချမ်းမြေပွေရာမြင်ကွင်းတွေကိုတွေ့နေရပေမဲ့လည်းအာဖဂန်ရဲ့ပြည်တွင်းစစ်မှားဝင်ပါဖို့ဟာအမေရိကန်တို့ရဲ့တာဝန်မဟုတ်ဘူးလို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောကြားလိုက်ပါတယ်။အာဖဂန်မှာရှိနေတဲ့အမေရိကန်နိုင်ငံသားတွေနဲ့မဟာမိတ်တွေကိုတိုက်ခိုက်မယ်ဆိုရင်တော့တာလီဘန်တွေကိုချက်ချင်းလက်တုံပြန်သွားမယ်လို့လည်းသမ္မတဘိုင်ဒန်ကပြောပါတယ်။နှစ်ပေါင်း20ကြာအာဖဂန်ပြည်ပခါမှာအမေရိကန်ရဲ့ပါဝင်ပတ်သက်မှုအဆုံးသတ်တဲ့အချိန်မှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။ဒီကြောင့် VOA ရဲ့လွှတ်တော်ဆိုင်ရာသတင်းတောက်ကက်သရင်ဂျစ်ဆင်ဝါရှင်တန်ကနေပေးပို့ထားတဲ့သတင်းကိုစောဝင်းလိုင်ကတင်ပြထားပါတယ
်။တာလီဘန်တပ်ဖွဲ့တွေကမြို့တော်ကာဘူးကိုသိမ်းပိုက်လိုက်တာကြောင့်အမေရိကန်သံတမန်တွေကိုကယ်ထုတ်ရတာနဲ့အာဖဂန်ရဲ့အသက်ဆုံးပြည်တိုင်းပြည်တွင်းကထွက်ခွာနိုင်ဖို့ကြိုးစားကြတာနဲ့အတူအမေရိကန်တို့ရဲ့တပ်တန်းအရှိဆုံးစစ်ပွဲဟာလည်းအဆုံးသတ်သွားပြီဖြစ်ပါတယ်။အဲဒီလိုစိတ်မချမ်းမြေ့စရာဖြစ်ပျက်မှုတွေရှိနေပေမဲ့အမေရိကန်တပ်ဖွဲ့တွေအာဖဂန်ကပြန်ရုပ်သိမ်းတဲ့သူ့ရဲ့ဆုံးဖြတ်ချက်ကိုမပြင်ဘူးလို့သမ္မတဂျိုးဘိုင်ဒန်ကပြောပါတယ
် The truth is this did unfold more quickly than we had anticipated.
အမှန်တိုင်းပြောရရင်တော့ဒီဖြစ်ရက်ကကျွန်တော်တို့ထင်ထားတာထက်ပိုမြန်ဆန်လွန်ပါတယ်။ဆိုတော့ဘာဖြစ်သွားသလဲ။အာဖဂန်နိုင်ငံကြီးခေါင်းဆောင်တွေတိုင်းပြည်ကနေပြီးတော့ထွက်ပြေးသွားကြလို့ပါ။အာဖဂန်စစ်တပ်လည်းတခါတရံမှာပြန်အောင်မခုခံပဲတက်ပြတ်သွားပါတယ်။ချုပ်ပြီးတော့ပြောရမယ်ဆိုရင်တော့အာဖဂန်ကနေအမေရိကန်တပ်တွေအခုပြန်ရုပ်သိမ်းတဲ့ဆုံးဖြတ်ချက်ကမှန်ပါတယ်။အာဖဂန်တပ်ဖွဲ့တွေကုနိုင်ကမတိုက်ချင်တဲ့စစ်ပွဲကိုအမေရိကန်တပ်တွေအနေနဲ့မတိုက်သင့်သလိုအသက်ဆုံးရှုံးရတာမျိုးလည်းမဖြစ်သင့်ပါဘူး။
အာဖဂန်ဆိုရအခုလောက်အလင်းမြန်ပြုတ်ကျပြီးကဘာတဝန်အမေရိကန်တို့ရဲ့ဂုံတိုက်ခါကြာဆင်းသွားနိုင်တာကိုကြိုတင်မတွက်ဆနိုင်တဲ့အပေါ်ရီပပလီကန်နဲ့ဒီမိုကရက်အမတ်တချို့ကလည်းသမ္မတဂျိုးဘိုင်ဒန်ကိုဝေဖန်ကြပါတယ
် This will be a permanent scar in the Biden administration's
ဒီဖြစ်ရက်ကသမ္မတဘိုင်ဒန်ဆိုရအတွက်ထာဝရအမဲဆက်ကြီးထင်ကျန်ခဲ့ပါလိမ့်မယ်သမ္မတအတွက်ကြာဆုံးကန်းလို့တော့မဆိုနိုင်ပါဘူးအမေရိကန်တပ်တွေမဖြစ်မနေပြန်ရုပ်သိမ်းရတယ်ဒါဟာမှန်ကန်တဲ့ဆုံးဖြတ်ချက်ဖြစ်တယ်ဆိုတဲ့အချက်ကိုအဆုံးသတ်မှာအမေရိကန်တွေလက်ခံမယ်လို့လည်းမဆိုလိုပါဘူး
။တာလီဘန်တွေကအုတ်ချုပ်ရေးရန်တရားကိုထိန်းချုပ်လိုက်ပြီးဆိုပေမဲ့လည်းနိုင်ငံတကာရဲ့အကူအညီတွေအပေါ်မိခိုအားထားနေရတာနဲ့တမယိုးကြအကြမ်းဖက်မှုတိုက်ဖျက်ရေးလုပ်ငန်းတွေအတွက်အမေရိကန်ဟာစီးပွားရေးရအရေးပါတဲ့ဌာနမှာရှိနေသေးတယ်လို့သူတွေကြီးတွေကသုံးသပ်ပါတယ
်။ Our options now include making sure the Taliban understand that if they
ကျွန်တော်တို့လုံးဝမဲ့အချိန်မှာတာလီဘန်ရဲ့အနေနဲ့အယ်ကာရီဒါတို့ ISIS တို့နဲ့တကြိတ်တည်းပေါင်းလို့တာနောက်တခြားအာဖဂန်လူမျိုးတွေပေါ်မှာအကြမ်းဖက်နှိပ်စက်တာတွေမလုပ်ရဆိုတာတွေကိုကျွန်တော်တို့ဘက်ကပြောနိုင်ပါတယ်မလိုက်နိုင်ရင်တို့အတွက်အထိနာစေမယ်ကျွန်တော်တို့ရဲ့စစ်တပ်ရှိပါတယ
်ဒါပေမဲ့ကာဘူးမြို့ကအမေရိကန်တန်ယုံကိုပိတ်လိုက်ပြီဆိုတာနဲ့အရေးပါတဲ့လူတွေကိုခဲထုတ်နိုင်ရေးအတွက်တိုင်အာ2500ပို့ထားတယ်ဆိုတာကိုအမေရိကန်နိုင်ငံသားရေးဌာနကဒီနေ့လာနေ့မှာအတည်ပြုပြောကြားပါတယ်အဲ့ဒီအထက်မှာအမေရိကန်တွေကိုကူညီပေးခဲ့တာကြောင့်တာလီဘန်တွေရဲ့လက်စားချေခြင်းခံရမှာစိုးရိမ်သူတွေအတွက်ပြည်ဝင်ခွင့်ဗီဇာထုတ်ပေးရေးအစီအစဉ်တွေလည်းပါဝင်ပါတယ်။အမေရိကန်ဒေါ်လာထရီလီယံနဲ့ချီကုန်ကြပြီးအောင်ဝဲဆိုတဲ့လက်စုပ်လက်ကမ်းပြစရာအတိအကျမရှိတဲ့စစ်ပွဲဟာမရေရာမှုတွေနဲ့ပြီးဆုံးသွားခဲ့တာပါ။ဒါနဲ့ပတ်သက်လို့သမ္မတဂျိုးဘိုင်ဒန်ကပဲ
I will not repeat the mistakes we've made in the past.
mistake of staying ကျွန်တော်တို့ဘက်ကအတိတ်မှာမှားခဲ့တာတွေနဲ့အမေရိကန်ရဲ့အမျိုးသားကျိုးစီးပွားမရှိတဲ့စစ်ပွဲတစ်ခုကိုအဆုံးအစမရှိတိုက်နေရတဲ့မှားယွင်းမှုတွေကိုကျွန်တော်ထပ်မပြောလို့ပါဘူးနိုင်ငံခြားတိုင်းပြည်တစ်ခုကပြည်တွင်းစစ်မှာပါနေရပြီးတော့အမေရိကန်တပ်ဖွဲ့တွေအဆုံးအစမရှိဝင်ရောက်တပ်ဆွဲထားရမှာကိုလည်းမလိုလားပါဘူ
းအာဖဂန်မှာတာလီဘန်ရဲ့ဩဇာလွှမ်းမိုးမှုကိုရပ်တန့်ဖို့2000တခုနှစ်ကစလို့အမေရိကန်သမ္မတ၄ဦးစစ်တိုက်စ조사ခဲ့ကြတာပါအမေရိကန်တို့အတွက်တပ်တန်းအစီအစဉ်စစ်ပွဲကို၅ဦးမြောက်သမ္မတလက်ထဲသူ့အနေနဲ့လွှဲပြောင်းမပေးချင်ဘူးလို့သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံရဲ့ဒီအမေရိကန်တို့ရဲ့သဘောထားကိုစုံဝင်လိုက်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်သတင်းတွေကတော့ဒီလောက်ပါပဲ။မကြခင်မှာထုတ်လွှင့်ပေးမယ့်ဒုတိယပိုင်း나이ဝက်မှာတော့အင်္ဂါနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍအစီအစဉ်တွေကအမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါနဲ့အင်္ဂါညသက္ကဝိုင်းအစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်။ဒီအစီအစဉ်တွေကိုတော့ဖိုင်းဒိုမီတာ31 32နဲ့58တို့ကနေထိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။
VOA American တန်ရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ website စာရီမှာ application ရယူနိုင်ပါတယ်နော်။VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
် VOA American တန်ရဲ့မြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလှိုင်းဒိုမီတာ31 kHz 9383ညလှိုင်းဒိုမီတာ32 kHz 9383ညလှိုင်းဒိုမီတာ51 kHz 9885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုတင်ဆက်ပေးမယ့်အင်္ဂါညအပတ်စဉ်ကဏ္ဍတွေထဲမှာတော့အရင်ဦးဆုံးအမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါကိုနားဆင်ကြရအောင်ပါမက်ခင်ဖြူထွေးကတင်ဆက်ပေးထားပါတယ်ရှင
်အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်ကအမေရိကန်တပ်ရုံးဝန်ထမ်းတွေကိုဘေးလွတ်ရာပြန်လည်ခေါ်ယူတာတွေလုပ်နေတဲ့အချိန်ထဲမှာပဲအာဖဂန်ကနေအမေရိကန်တပ်ဖွဲ့တွေပြန်ရုတ်သိမ်းတဲ့ကိစ္စကိုလည်းအမေရိကန်အစိုးရကအခုခံပြောဆိုနေရပါတယ်အမေရိကန်တပ်ဖွဲ့တွေပြန်ရုတ်သိမ်းတဲ့အတွက်အာဖဂန်မှာအစိုးရတွေပိုအားကောင်းလာစေပြီးလူသားပေးတို့ကအချက်အတဲကျုံလာရနိုင်တယ်လို့ဝေဖန်သူတွေကပြောဆိုနေကြတာပါ။အာဖဂန်စစ်ပွဲမှာအနည်း20လောက်ပါဝင်ခဲ့ပြီးတဲ့နောက်အခုလိုအမေရိကန်တပ်ဖွဲ့တွေပြန်ရုပ်သိမ်းချိန်မှာတာလီဘန်တွေကအခုလောက်မြန်မြန်ပြန်ပြီးထိန်းချုပ်လာဖို့အမေရိကန်ကမမျှော်လင့်ခဲ့တယ်လို့တပ်ဖွဲ့တွေပြန်ရုပ်သိမ်းတဲ့ကိစ္စနဲ့ပတ်သက်လို့သမ္မတဘိုင်ဒန်အစိုးရကအခုခံပြောဆိုနေရပါတယ်
။ The president made the determination that it was time to endthis war for the United States to get out
American ပြည်သူအတွက်ဒီစစ်ပွဲအဆုံးသတ်ဖို့အချိန်ရောက်ပြီဆိုတာကိုသမ္မတကနေပြီးတော့ခိုင်မာဆုံးဖြတ်ပြီးလှုပ်ဆောင်နေတာဖြစ်ပါတယ်။အာဖဂန်ပြည်တွင်းစစ်ကနေထွက်ခွာပြီးတော့တခြားကမ္ဘာကြီးတစ်ခုလုံးနဲ့ပတ်သက်တဲ့အကျိုးစီးပွားတွေကိုဆောင်ရွက်နိုင်ဖို့ဒီအတွက်ပိုးပြီးတော့ရှေ့တိုးအားယူဆောင်ရွက်နိုင်အောင်ကျွန်တော်တို့လှုပ်ဆောင်ရမှာဖြစ်ပါတယ်။ဒီအတွက်ပဲလှုပ်ဆောင်နေတာပါ
။ Republican အလွတ်တော်မှတချို့ကတော့အာဖဂန်ကနေ American တပ်ဖွဲ့တွေရုတ်သိမ်းတဲ့ကိစ္စနဲ့ပတ်သက်ပြီးလက်ရှိ Biden အစိုးရကိုသာမကအရင်သမ္မတ Donald Trump အစိုးရကိုပါဝေဖန်ကြပါတယ်။အာဖဂန်ကအမေရိကန်တပ်ဖွဲ့တွေကို2021ခုနှစ်မေလမှာနောက်ဆုံးထားပြန်ရုပ်သိမ်းဖို့သမ္မတဟောင်းဒေါ်နယ်ထရမ့်ကဆုံးဖြတ်ခဲ့တယ်လို့သမ္မတဘိုင်ဒန်တက်လာချိန်မှာတော့မေလအစဩဂုတ်လကုန်မှာပြန်ရုပ်ဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဝေဖန်သူတွေကတော့ဒီလိုတက်တွေပြန်ရုပ်သိမ်းရေးလက်ရှိအစိုးရရဲ့ဆုံးဖြတ်လှုပ်ဆောင်မှုဟာနိုင်ငံတကာမျက်နှာစာမှာအမေရိကန်အတွက်မျက်နှာပြက်စရာကိစ္စလို့ပြောပါတယ်။အခုလိုအင်အားကြီးနိုင်ငံကတက်တွေဆုတ်ခွာမဲ့အချိန်ကိုပြန်ဖက်တွေနဲ့အစိုးရတွေကစောင့်နေတာလို့အထက်လွှတ်တော် Republican ခေါင်းဆောင် Mitch McConnell ကတနင်္ဂနွေနေ့မှာကြေညာချက်ထုတ်ပြန်ဝေဖန်ပါတယ်။ Wyoming ပြည်နယ်အောက်လွှတ်တော် Republican အမတ် Liz Cheney ကလည်းအခုလိုဝေဖန်ပါတယ်
။ It is going to have ramifications not just for Afghanistan, not just for us in Afghanistan, not just for the war.
အခုကိစ္စကအာဖဂန်ပြည်သူတွေ၊အာဖဂန်မှာရှိတဲ့ American တွေအတွက်သာမကကမ္ဘာတဝန်း American ရဲ့အခမ်းကဏ္ဍအပေါ်မှာပါအကျိုးဆက်တွေဖြစ်လာပါလိမ့်မယ်။အမေရိကန်ကိုဘလောက်အတိုင်းထားသည့်ချင်းချောက်လို့ရတယ်ဆိုတာကိုပြိုင်ဘက်တွေကသိထားတယ်လို့ခုဆိုရင်မဟာမိတ်တွေကလည်းကျမတို့အပေါ်အားကိုးလို့ရမရဆိုတာမေးခွန်းထုတ်လာနေကြပါပြီ
1996ခုနှစ်ကစပြီးအာဖဂန်နစ္စတန်နိုင်ငံကိုအုပ်ချုပ်ခဲ့တဲ့အစ္စလာမစ်အစိုးရအစိုးရတာလီဘန်တွေကို2001ခုနှစ်မှာဖယ်ရှားခဲ့ပြီးတဲ့နောက်ပိုင်းအခုတခါမှာတာလီဘန်တွေပြန်ပြီးအားကောင်းလာပြီးအမျိုးသမီးနဲ့တခြားပြည်သူတွေအပေါ်တင်းကြပ်ဖိနှိပ်လာမှာကိုစိုးရိမ်ထိတ်လန့်နေကြတာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ကန်ကပြောပါရယ်။ဒါပေမဲ့အာဖဂန်ပြည်သူတွေကိုကူညီဖို့မှာနိုင်ငံတကာအသိုင်းအဝိုင်းကသူတို့ဆန္ဒနဲ့အညီဆောင်ရွက်ကြရမှာဖြစ်ပြီးအဆုံးမှာတော့တာလီဘန်တွေကိုယ်တိုင်ကအခြေခံခွင့်ရတွေကိုလေးစားလိုက်နာတဲ့အစိုးရတရက်ဖြစ်အောင်လှုပ်ဆောင်ရမှာဖြစ်တယ်လို့ဝန်ကြီးဘလင်ကန်ကပြောပါတယ
်။ If they don't and if they're in a position of power and they don't do that
သူတို့အနာရကြီးမှာဒါကမလုပ်ဘူးဆိုရင်တော့ဒါကအာဖဂန်ကိုနိုင်ငံတကာကဖယ်ကျင်ခါတဲ့နိုင်ငံတစ်ခုဖြစ်အောင်လို့လှုပ်ဝါကြပါလိမ့်မယ်
။အာဖဂန်နစ္စတန်ကနေအမေရိကန်တပ်ဖွဲ့တွေပြန်ရုပ်သိမ်းဖို့သမ္မတဘိုင်ဒန်ရဲ့ဆုံးဖြတ်ချက်ကိုတော့အမေရိကန်10ယောက်မှ9ယောက်ကထောက်ခံတယ်လို့ကမ္ဘာရေးရာရှိကောက်ကောင်စီကဇူလိုင်လထဲမှာကယူတဲ့စစ်တမ်းတစ်ခုမှဖော်ပြထားပါတယ်။ဒါပေမဲ့လောလောဆယ်တာလီဘန်တွေကမြို့တော်ကိုအလင်းမြန်သိမ်းယူလာနေတာကြောင့်အမေရိကန်ပြည်သူတွေကြားမှာဒီလိုထောက်ခံမှုပြောင်းလဲလာမလားဆိုတာကတော့သေချာမသိနိုင်သေးပါဘူးရှင
်အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါမက်ခင်ဖြူထွေးစီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အင်ကာညစကဝိုင်းကိုတင်ဆက်ပေးကြပါမယ်ကိုဗစ် -19 ကပ်ရောဂါကူးစက်ခံရပြီးတဲ့နောက်မှာဒီရောဂါပိုးကိုကိုခန္ဓာကိုယ်တွေကနေတိုက်ထုတ်တဲ့နေရာမှာမနိုင်မချင်းတိုက်မယ်ဟဲဆိုတဲ့စိတ်မျိုးနဲ့ရင်ဆိုင်တိုက်ခိုက်ခဲ့ပြီးတော့လက်မြောက်အရှုံးပေးဖို့လုံးဝမစင်စားခဲ့ပါဘူးလို့ကို
corona virus ပိုကူးစက်ခံရပြီးတဲ့နောက်ယောဂါပိုကင်းရှင်းပြီးတော့ပြန်လည်ကောင်းမွန်လာသူနှစ်ဦးက VOA မြန်မာပိုင်းကိုပြောပါတယ်ယောဂါပိုကင်းသွားပြီလို့ဆိုပေမဲ့လည်းနောက်ဆက်တွဲကျန်းမာရေးဆိုင်ရာအားနည်းချက်တွေကိုတော့ဆက်ပြီးတော့သတိထားနေရစေကုသနေရစေပဲလို့ကိုဗစ် -19 ကပ်ရောဂါကိုအနိုင်တိုက်နိုင်ခဲ့ကြတဲ့မအေးလာပြည်ဝင်တဲ့ကိုစင်တော်နိုင်တို့ကပြောပါတယ်ကိုကျော်ကျော်တိုင်းတင်းကဆက်သွယ်မေးမြန်းထားပါတယ
်မအေးလာပြည်ဝင်ကိုစင်တော်နိုင် VOA ဆွေးနွေးခန်းစီစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်ဒီပဲကျေးဇူးတင်ပါတယ်နှစ်ယောက်စလုံးကကိုဗစ်တတိယလှိုင်းမှာအင်မတန်ဆိုးရွားတဲ့ကိုဗစ်ရောဂါကိုအနိုင်တိုက်နိုင်ခဲ့ပြီးတော့အခုလိုကြမ်းကြမ်းမှန်မှန်နဲ့တွေ့ရတဲ့အတွက်လည်းဝမ်းသာပါတယ်ခင်ဗျာcongratulation ပါအောင်ပွဲရခဲ့တဲ့အတွက်နောက်ဒီကိုအတွေ့အကြုံတွေကိုအခုလိုမျှဝေပေးတဲ့အတွက်လည်းပဲဆွေးနွေးပေးတဲ့အတွက်လည်းပဲကျွန်တော်ကျေးဇူးတင်ပါတယ်ဆိုတော့ကျွန်တော်ပထမဦးဆုံးကျွန်တော်အရင်ဆုံးသိသိကျင်တဲ့မိကုံပေါ့နော်ကိုဗစ်ကိုအနိုင်တိုက်ခဲ့တဲ့လူတွေစီကနေပြီးတော့ကျွန်တော်သိသိကျင်တဲ့မိကုံကဘာလဲဆိုတော့ဒီ immediate ဆိုးတဲ့ဒီအခုကြုံနေရတဲ့ immediate ဆိုးတဲ့ကိုဗစ်ကိုအနိုင်တိုက်နိုင်ဖို့အတွက်အမတန်အရေးကြီးဆုံးအချက်ကအဓိကအကျဆုံးအချက်ကဘာပါလဲကိုကိုတိုင်ရဲ့စိတ်ခွန်အားလားဒါမှမဟုတ်ကိုယ့်ရဲ့မိသားစုဆွေမျိုးအတိုင်းဝန်အပေါင်းအသင်းငယ်ချင်းတွေပတ်ဖို့ကူညီမှုလားအစားအသောက်အနေထိုင်လားစေဝါလားဘယ်ဟာကအဓိကအကျဆုံးပါလဲဆိုတော့မအေးလာပြဝင်ရင်ပြောပြပါလ
ားအမ်ကျွန်မထင်တာကတော့အဓိကကတော့စိတ်ခွန်အားဆိုတာအချက်ပေါ့နော်ဒီဟာအတွက် knowledge ကအရေးကြီးဆုံးလို့ထင်ပါတယ်ရှင့်။ तू က covid ကကျွန်မကိုစောက်ကူးတဲ့အချိန်မှာ तू ကကိုယ့်ကိုသတိထားမိတဲ့အချိန်မှာပေါ့နော်။သတိထားမိတဲ့အချိန်မှာ तू လုပ်တဲ့ဟာတမန်နှာစီးချောင်းဆိုးပုံစံမျိုးနဲ့ကူးချင်တာမျိုးမဟုတ်ဘဲနဲ့ तू ကကျွန်မမှာက၄ဘက်နာရှိတဲ့အခါကျတော့အဲ့၄ဘက်နာပိုးလို့ပါလို့ तू တိုက်တဲ့ပုံစံမျိုးရှိရပါပေါ့နော
်။အ
ဲ့တော့ကိုကအဲ့ဒီလိုမျိုး तू က covid ကယောဂအခန်းရှိရဲ့အဲ့ယောဂအခန်းကိုတိုက်တတ်တယ်ဆိုတာမျိုးတွေကိုကျွန်မတို့ကအဲ့လိုမျိုးအတန်ဖိုင်နေနားထောင်ထားတာတွေရှိတယ်ပြီးတော့ဟောပြောပွဲတွေသွားနားထောင်ထားတာလည်းရှိခဲ့တဲ့အတွက်ကြောင့်မလို့အဲ့ဒီဟာအတိုင်းပဲကျမကဒါဆိုရင်ကျမကသူတို့ကဆရာဝန်တွေကလည်းပြောထားတာရှိတယ်ပေါ့နော်လေးဘက်နာဖြစ်ရင်လေးဘက်နာဆိုလို့ရှိရင်လေးဘက်နာနဲ့တိုက်တယ်သူတို့နှလုံးခုန်ရင်နှလုံးခုန်မြန်ရင်နှလုံးခုန်နာကို normal ဖြစ်အောင်လုပ်တယ်ဆိုတဲ့ဟာမျိုးတွေသူတို့ပြောထားတာရှိခဲ့တဲ့အတွက်ကြောင့်မလို့ကျမလည်းအဲ့တော့ကိုယ်ခံစားရတဲ့အတိုင်းပဲဆေးကိုတောက်တယ်ပေါ့နော်အဲ့တော့ကျမထင်တာတော့ knowledge ကအရေးကြီးတယ်လို့ထင်ပါတယ်ရှင့်ဘိုး
နဲ့ပတ်သက်တဲ့အတိတူတာပေါ့နော်ဒီဘိုးကြောင့်
ဟုတ်ကဲ့ပါရှင့်ဟုတ်ကဲ့ပါ
ကိုစင်တော်နိုင်အတွေ့အကြုံရဆိုရင်ကိုစင်တော်နိုင်ဘေဟာကအဓိကအကျဆုံးလို့ပြောခြင်းလေအ
ဲကျွန်တော်တို့ကကျွန်တော်ကတော့ဟိုအဲ့ covid မဖြစ်ခင်ကမှကျွန်တော်တို့တောင်းနေပြန်လွတ်လာပေါ့နော်ကျွန်တော်အဲ့မဖြစ်ခင်တောင်းလွတ်ပြီးတော့ကျွန်တော်အဲ့ကျွန်တော်တို့ကဒီမှာခန္ဓာကိုယ်ကဒီကျွန်တော်ထောင်ထဲမှာဖြတ်တန်းလာခဲ့တဲ့အနေအထားနဲ့ဆိုရင်ဆိုတော့ပုံမှန်မဟုတ်တဲ့အနေအထားတစ်ခုမှရှိနေပါဘောเนาะဒီဟိုအာဟာရပိုင်းဆိုင်ရာရောရှားအဲ့လိုနေခါမျိုးမှာကိုယ်ကိုကူးတာအချိန်မှာကျွန်တော်တို့ကကျွန်တော်ဘာလို့အဲ့အချိန်မှာစဉ်းစားလဲဆိုတော့ဒီအချိန်မှာကိုကိုနဲ့ဒီကဟိုဟာဖြစ်တဲ့လူတွေပေါ့เนาะဟိုဒီကကျွန်တော်ကူးတဲ့အချိန်မှာကျွန်တော်မျိုးသမီးတော့တောက်ချောင်း2ယောက်တပြိုင်တည်းကူးကြတာပဲကူးကြတဲ့အချိန်ကျတော့အဲ့မှာကျွန်တော်ကလေးတွေကိုကျွန်တော်ဘေးလို့ရအလိုပေါ့เนาะနည်းနည်းကိုတွေဟာဝေးဝေးတနေရသူတို့ပို့လိုက်ပို့လိုက်ပြီးတော့မှဒီဥစ္စာကငါတို့ကဒါကိုရအောင်ကြော်ဖြစ်ရမှာပဲဒီဥစ္စာဒီရာဖြစ်လာပြီဆိုမှတော့နောက်ဆုံးဟိုကျွန်တော်တို့ကဟိုဒီဖြစ်တဲ့အချိန်မှာကျွန်တော်ဟိုးရင်ရလို့မျိုးမဟုတ်ဘူးရင်ရဆိုပြီးကျွန်တော်တို့ဒီကိုဗစ်စင်တာမှာအေးအေးဆေးသွားကုလို့ရအခုကကိုဝါကိုဟိုးရမှာကျွန်တော်တို့ကကျွန်တော်တို့ပဲရှိဆိုတော့စိတ်မျိုးနဲ့ပေါ့နော်အဓိကအဲ့လိုမျိုးပဲအဓိကဆိုကတခုရှိတာကျွန်တော်ရဲ့ဒီတန်နဆွေမျိုးသားချင်းတွေမိတ်ဆွေတငယ်ချင်းတွေရတယ်အကုန်လုံးကဒိုတေသေးမရှိသူတို့အောက်ဆီဂျင်ဆက်လုံအောက်ဆီဂျင်ဆက်ပို့ပေးတယ်နောက်ပြီးတော့ဒီစားတောက်ကစားအကုန်လုံးကဝိုင်းပို့ပေးကြတော့သူတို့ရဲ့ပံ့ပိုးမှုကလည်းအများကြီးပါတာပေါ့အဓိကကျွန်တော်စိတ်မှာတော့အဓိကကနေပြီးတော့ပြောဆိုပါကျွန်တော်တို့မှကျွန်တော်တို့ရှိဆိုတဲ့အိနဲ့ပြီးတော့တို့ကဒီရုံးကြပြီးတော့ဒါကိုကြော့ဖြတ်လာတာပေါ့နော်
ဟုတ်ကဲ့ကဲ့မအီလာပြေဝင်ဗနေရကြလိုက်လေကိုဗစ်စတာကင်းသွားတဲ့အချိန်ထိ
ကင်းသွားတဲ့အချိန်ဆိုရင်ကျွန်မချင်းနဲ့အဲတက်တာလာရအရက်ဆိုလို့ရှင်တော့ကျွန်မဒီ17ရက်လောက်မှာတက်တာလာပြီရှင
်ဟုတ်ကဲ့
17ရက်လောက်မှာကျွန်မတော်တော်လေးလူကောင်းတယောက်လို့တော်တော်လေးကောင်းသွားပြီ17ရက်နောက်ပိုင်းအခုဆိုလို့ရှင်ကျွန်မဒါ16ရက်မြောက်ပေါ့နော်16ရက်မြောက်ဆိုတဲ့အခါကျကျွန်မလုံးဝလူကောင်းပုံစံမျိုးဖြစ်သွားပြီပေါ့ဟုတ်ကဲ့ရှင်ဟုတ
်ကို
17ရက်နေ့လောက်မှာတော့တော်တော်လေးလူကောင်းပုံစံဖြစ်သွားတာဟုတ
်ဟုတ်ကဲ့ကိုစင်တော်ရောဘယ်နေ့ကြာလိုက်လဲ
ကျွန်တော်လည်း10ရက်17ရက်လောက်ကတော့အဲ့လိုမျိုးနည်းနည်းလေးတော့အဲ့တော်တော်ခံလိုက်ရတယ်ပေါ့ခံလိုက်ရတော့ခုနကကျွန်တော်ပြောသလိုကိုကလည်းအားနေနေချိန်နဲ့ပါတော့ပြီးနောက်တစ်ချက်ကခုနကကျွန်တော်ဟိုဖြစ်တယ်လို့ကျွန်တော်တို့ကဒီဥသာဒီယောဂမှာဒီတစ်ခေါက်မှာနည်းနည်းလေးသူ့ဟာမြုပ်ွက်တစ်ခုရှိတာပါလဲဆိုတော့ကျွန်တော်တို့ဒီယောဂကိုဝင်လာလို့ချင်းရှင်ကျွန်တော်တို့ဒီအစားတောက်ပေါ်ဒီအနံ့ရောအရတောက်ပေါ်ပျောက်သွားတယ်ပျော ကြောက်သွားချိန်မှာကျွန်တော်တို့အစားတော့နေစားတဲ့ချိန်မှာကျွန်တော်ဟိုပေါ်တုံးနေစားနေရတယ်လို့ဘာပြဿနာဘာရတာမရှိဘူး။ဒါကြောင့်လည်းအရသာစူးရင်လည်းစူးနေတယ်။ဒါကြောင့်အငံရတာရဲ့စူးရင်လည်းစူးထွက်နေတယ်။အဲ့လိုမျိုးကျွန်တော်တို့ကစားတဲ့ချိန်မှာစားမစားနိုင်ဘူး။စားမစားနိုင်တော့ကျွန်တော်တို့ကြာတင်ကြာတိုက်တာတဲ့ recovery ကပူကြွားသွားတယ်ချုပ်ခါကြာရင်လေ။ပုံမှန်ဆိုရင်တစ်ပတ်လောက်နဲ့ကောင်းမဲ့ဟာက10ရက်ဆက်ဆက်နှစ်ပတ်လောက်ဖြစ်သွားတယ်။အဲ့လိုဟာမျိုးတော့ဒီကျွန်တော်ချက်တန်းခဲ့ရတာပေါ့။အဲ့ဒီကဒီယောဂရဲ့လောဆယ်မှာဟိုဒီချက်တစ်ချက်ပေါ့နော်ကျွန်တော်တို့ကြည့်တယ်
။မိလာပြေကိုကိုကိုကိုဗစ် positive ငါမှာ covid ရှိနေပြီလို
့ဟုတ်ကဲ့
သိလိုက်ရတဲ့အချိန်မှာအရင်ဆုံးဘယ်လိုခံစားလိုက်ရလဲ
အရင်ဆုံးကတော့ဆရာဆွမ်းကပြောတယ်လို့စိတ်ကိုသွင်းရတာပေါ့နော
်
covid ကလူတိုင်းမသိနိုင်ဘူးငါဒါဟိုဘယ်လိုပဲဖြစ်ဖြစ်တော့ဖြတ်ကျော်နိုင်ရမယ်ဖြတ်ကျော်နိုင်တယ်ဆိုတော့စိတ်နဲ့ပဲအဲ့လိုမျိုးပဲကျွန်မအဲ့လိုမျိုးရင်ဆိုင်မှုအတွက်ပဲဆုံးဖြတ်ထားရပေါ့နော
်
ပြီးရအခါကျတော့အကယ်လို့ယောဂါသာပြင်းထန်လာခဲ့မယ်ဆိုရင်ဆွမ်းကပြောတယ်အောက်ဆီဂျင်အကယ်လိုအပ်တဲ့အခြေအနေမျိုးရောက်လာခဲ့မယ်ဒါမှမဟုတ်လို့ရှင်ယောဂါတစ်ခုခုတာဆိုးလာနိုင်တယ်ဆိုတာမျိုးကိုလည်းတွေးထားရရှင
်
အကယ်လို့ဆိုးလာနိုင်ကဲမယ်ဆိုလို့ရှင်လဲခုအတွက်ကိုပေါ့နော် prepare ပေါ့နော်ဒါငါဘယ်လိုသွားရမလဲဘယ်ကျူစင်နာတွေကလဲခုကသွားလို့မရဘူးပေါ့နော်ပြီးတော့ဆေးရုံတွေကလဲလက်မခံဘူးဆိုတဲ့အခြေအနေမှာအဲ့ဒါမျိုးမှာကို့အတိဆရာဝင်ကို့အမျိုးတွေဆရာဝင်အဲ့ဒါမျိုးကျူဆက်သွဲထားပြီးတော့အကြံဉာဏ်တောင်းတာပေါ့နော်အဲ့ဒါတွေအတွက်တော့ကျူပြီးတော့ prepare လုပ်ထားတာမျိုးရှိပါတယ်ရှင်ဟုတ်ကဲ့ဟုတ
်ကိုစင်တော်ရောကိုဗစ်ရှိပြီလို့သိလိုက်ရတဲ့အချိန်မှာဒီမှာအူဆုံးစိတ်ထဲဝင်လာတဲ့အတွေးဘယ်လိုဖြစ်လဲ
ဟိုရည်စက်ကွန်ကျွန်တော်ကโยอ่ะผิดต่อผิดตัวอะไรဆိုတော့အခုချိန်ကြီးကျွန်တော်မှာကိုဗစ်ရှိတယ်ဆိုတော့အဲ့ကွန်ဖမ်းဖြစ်တဲ့ခါကကျွန်တော်မှာအခုချိန်ကြီးမရှိဘူးကျွန်တော
်
ဘာလို့ကျွန်တော်ကအဲ့မှာခုနှစ်နှစ်လောက်မှာဖြစ်သွားတာတော့သိတယ်ကိုကိုဒါပေမဲ့အခုချိန်ကြီးကျွန်တော်ကိုဗစ်ဆက်လည်းမဖြစ်ဘူးဖြစ်ဦးတာပါလည်းမဖြစ်ဘူးအခုကဘာလို့ဆိုကျွန်တော်ခုနှစ်နှစ်မှာကျွန်တော်အသေးတန်ငါဘူးစပြီးတော့ဖြားတယ်ဗောနော်ကိုရနှစ်လောက်မှာအသေးတန်ဖြစ်တော့ကျွန်တော်အဲ့မှာအဲ့ပန်းလိုက်စေးအောင်ကျွန်တော်လုံးဝသတိပါလက်သွားတော့လမ်းပို့ပါပန်းလိုက်စေးအောင်လမ်းပို့တယ်ပို့တဲ့အချိန်မှာသူတို့ရှိမှလည်းနေရာလို့မရှိဘူးနေရာလို့မရှိတော့အဲ့တော့ကျွန်တော်တကယ်လို့စစ်လို့ကိုဗစ်တွေ့ခဲ့လို့ရှိရင်တို့မှကျွန်တော်တို့ထားရနေရခက်ခဲရှိရတော့ကျွန်တော်မဆက်ပေးလိုက်ဘူးဒါပေမဲ့လက္ခဏာအားလုံးကကိုဗစ်လက္ခဏာအားလုံးဆိုတာအဲ့တို့ရှိရတယ်လက္ခဏာနဲ့လက္ခဏာတော့အဲ့တို့ကလိုအပ်တဲ့စေဝါတွေပြီးအိမ်မှာပဲ home quarantine ပြောင်းလဲဆိုပြီးတို့အလုံးပြန်လွတ်လိုက်တာအဲ့တော့ကျွန်တော်ကအဲ့လိုမျိုးကတော့ကိုဗစ်ရှိသွားပြီဆိုတော့ခံစားချက်မျိုးကျွန်တော်မှတော့ဖြစ်ဘူးမဖြစ်ဘူးဆိုပေမဲ့ကုနာလည်းပြောဒီဟာဒီစိတ်ထဲမှာဒီဟာငါ့ရဲ့မှာကိုဗစ်ကတော့ဖြစ်နေပြီဘာဆက်လုပ်ရမလဲပေါ့နော်အဲ့လိုအခြေအနေအဲ့လိုခံစားချက်မျိုးတွေတော့ရှိတာပေါ့အဲ့မှာ
ကျွန်တော်ခုနောက်ပိုင်းအခုတော့အများကြီးပဲနော်ကူးနေကြတာတွေအများကြီးတက်ဆုံးသွားတဲ့လူတွေအများကြီးဆိုတော့ကျွန်တော်မေးကြည့်သလောက်ပြကြည့်သလောက်ဆိုရင်လည်းပဲအခုဆိုရင်သူကလက္ခဏာတွေပေါ့ဥမာအနံ့ပြောက်မယ်ဟလာဖျားမယ်ချောင်းဆိုးမယ်ဆိုရင်လူတွေကမစစ်ကြတော့ဘူးရှိတယ်လို့သတ်မှတ်လိုက်ပြီးတော့အဲ့လိုရှိတဲ့လူတယောက်ကိုဗစ်ရှိထားတဲ့လူတယောက်နေရမယ်နီးလန်းနေနဲ့လိုက်နာပြီးတော့နေကြတယ်ဆိုပြီးတော့ကျွန်တော်အဲ့လိုမျိုးပြောကြတာတွေလည်းကျွန်တော်တွေ့ရတယ်နော်ဆိုတော့မင်းလာပြည့်
โอเ
คဟလာရှိပြီ
အဲ့လိုပဲ
โอเคရှိပြီပေါ့နော
်ဟုတ်ကဲ
့ခုနကတော့ဟာရှိပြီငါရှိပြီတီးလိုက်ပြီဆိုတဲ့အချိန်မှာငါဘာလုပ်မလဲဆိုအတွေးတွေပေါ့အဲ့ဒီကနေတစ်ဆက်ထဲမှာကိုယ်စိတ်ထဲမှာငါဒီကောင်းကိုငါနိုင်အောင်ချနိုင်ပါမလားငါကြော်နိုင်ပါမလားဆိုရဲစိုးရင်စိတ်အာရုံစိတ်မျိုးရောဖြစ်မိလား
အာကျမကကြတော့လေကူးတဲ့အခါမှာပေါ့နော်ယောဂါကအဲ့လောက်ကြီးထိမပြေမဲ့နဲ့ပေါ့နော်ကံကောင်းအဲ့ဆိုးရဲအကောင်းလို့ပြောရမှာပေါ့နော်အရန်ဆိုးဆိုးဝါးဝါးမခံစားရတဲ့အခါကျတော့ကြုံနိုင်မယ်လို့ယူဆရဲပေါ့နော်ဟုတ်ကဲ့ရှင်ဟုတ်အဲ့လိုပုံစံမျိုးယူဆရဲဒါဟုတ်ကဲ့ဒါပေမဲ့တချို့ကျွန်မတငယ်ချင်းနေအတိမိတ်ဆွေတွေလည်းအဲ့လိုမျိုးဖြစ်ကြတာတွေရှိတယ်ပေါ့နော်အဲ့လိုမျိုးသူတို့အရန်ခံစားရတာတွေတချို့ကျမတို့အတိလူကြီးတွေဆုံးသွားတာတွေကြုံတွေ့ရတယ်ပေါ့နော်အဲ့ဒါမျိုးတွေအတွေးဝင်မိရင်တော့ကြောက်တယ်ပေါ့နော
်
ပြီးတော့ကျမက tie bite ရှိတယ်ကျမကဒီတစ်ခေါက်ဖြစ်တဲ့အချိန်မှာနည်းနည်းစိုးရင်စရာဆိုလို့ရှိရင်ကျမ tie bite ရှိတော့ tie bite ကနှလုံးခုန်မူးမမှန်တက်တာပေါ့နော်ဒါတစ်ခါတည်းရမှာဖြစ်တတ်တယ
်
အခု covid ကကြတော့သူဖြစ်တဲ့အချိန်မှာ तू ကအဲ့ဒီ tie bite ကို तू ကတိုက်ပုံရတယ်တိုက်ပုံရတဲ့အခါကျတော့ကျမနှလုံးခုန်က80အောက်တည်ပါကြီးကျသွားတယ
်
တရာကျော်ခုန်တက်သွားတယ်အဲ့လိုအချိန်ဆိုရင်တော့ကျမတော်တော်လေးမောတယ်အဲ့အချိန်ဆိုတော့ကျမစိတ်ထဲမှာစိုးရင်စိတ်ဖြစ်တယ်ပေါ့နော်အဲ့အချိန်မှာအောက်ဆီဂျင်ဆက်ကလည်းကိုယ်စီမှာမရှိဘူးပေါ့နော်အဲ့ခါမျိုးမှာတော့စိုးရင်စိတ်ဝင်မိတာမျိုးတော့ရှိရဲ့ရှင်ဟုတ်ကဲ့ရှင်ဟုတ
်ကိုစင်တော်ရောဖြတ်ခဲ့တဲ့ကာလတစ်လျှောက်မှာခုနလိုစိုးရင်စိတ်ပေါ့ငါကြော်နိုင်ပါမလားငါအနိုင်တိုက်နိုင်ပါမလားဆိုတဲ့ဇဝေဇဝါစိတ်အဲ့လိုမျိုးကြီးဖြစ်တဲ့အချိန်ကြုံခဲ့ရသေးလား
ကျွန်တော်ကနည်းနည်းလေးတော်တော်လေးပြင်းပြင်းထန်ထန်ခံခဲ့ရတယ်မှာပါတယ်အဲ့တော့ကျွန်တော်အဲ့ဒီယောဂါဝေဒနာတော်တော်လေးပြင်းပြင်းခံနေတဲ့အချိန်မှာဘယ်လိုစိတ်ထဲမှာတော့နည်းနည်းတစ်ခါကျရင်တော့စိုးရင်စိတ်တော့ဖြစ်တဲ့အချိန်တွေတော့ရှိတယ်ပေါ့စိုးရင်စိတ်တော့ကျွန်တော်က ဘာလို့ဆိုရင်လဲဆိုတော့ကိုယ့်ကိုယ်ကတော့အမှန်တော့တိတ်မဆိုးရင်ပြကျွန်တော်ဟိုအဖြစ်အဓိကကျွန်တော်ဆိုးရင်တာပါတော့ကျွန်တော်မျိုးသမီးဆိုလဲကျွန်တော်ဘေးနားမှာကျွန်တော်ထထညဘုသူထထဆန်းရတယ်သူသူများလူနားမှာများတခုဖြစ်နေမလားဆိုလဲစိတ်မျိုးနဲ့အဲ့လိုမျိုးစိတ်မျိုးနဲ့ဆန်းနောက်တစ်ခုကကိုယ့်ကလေးတွေပေါ့နော်ငါတို့ငါတကယ်လို့တခုပြတ်သွားရင်ဒီကလေးတွေကဒိုင်းကြံနေမှာဆိုလဲစိတ်ငါဘာမှဖြစ်လို့မရအောင်ဆိုလဲစိတ်အဲ့လိုစိတ်မျိုးနဲ့တော့ကျွန်တော်ဖြတ်တန်းခဲ့ရအ
ောင်ကိုယ့်အတွက်တည်းမဟုတ်ဘဲနဲ့ဟလားကိုမိသားစုနော်လို့ဇနီးခင်မွန်းရှိတယ်ဆိုလဲဇနီးခင်မွန်းနော်သားသမီးရှိတယ်ဆိုလဲသားသမီးအတူနေရှိတယ်ဆိုလဲအတူနေအားလုံးအတွက်ကိုစိုးရင်ရတာဆိုတော့ကိုခံစားရတာနဲ့ကိုနှစ်ထပ်ကွန်းဖြစ်တဲ့သဘောမျိုးကြုံကြရတယ်လို့ကျွန်တော်အဲ့လိုပဲပြောတာကိုနားထောင်ရင်းနဲ့
ဟုတ်တယ်ဟုတ်တယ်
ကျွန်တော်အဲ့လို
ကျွန်တော်တော့တော့သိမကြဘူးနော
်အေးဗျာနော်အဲ့ဒီဟာ
ဟုတ်တယ
်ဆိုတော့တိုက်တယ်ဗောဗျာအဲ့လူဟလာစဖြစ်တာနေပြီးတော့၄၅၆ရက်၇ရက်ဒါကိုကဒီကောင်အပြင်းထန်ကိုခန္ဓာကိုယ်တွေကနေပြီးတော့တိုက်ထုတ်နေရပြီချနေရပြီအဲ့လိုတိုက်ထုတ်နေနေချနေနေခုနလိုပေါ့ဆိုးလာတဲ့အချိန်မှာကိုယ်စီထဲမှာဆိုးရင်စိတ်ပေါ်တာမျိုးဖြစ်တယ်လို့ဟလာမအီလာပြည့်စိတ်ထဲမှာငါအားလျှော့လိုက်တော့မယ်ဆိုတဲ့လက်မြောက်လိုက်တော့မယ်ဆိုတဲ့အတွေ့မျိုးပေါ်သလားသို့မဟုတ်ငါမနိုင်မချင်းတိုက်မယ်ဟဲ့ဆိုတဲ့စိတ်မျိုးပေါ်သလား
မနိုင်မချင်းတိုက်မယ်ဟဲ့ဆိုတဲ့စိတ်မျိုးပဲပေါ်တယ်ပေါ့နော်ဘာလို့လဲဆိုတော့အာဒါအရှုံးမပေးချင်ဘူးကောလည်းလည်းနဲ့အဲဒါဘလို့မနိုင်မစစ်တိုက်မယ်ဒါပေမဲ့တစ်ခါတည်းကြောက်လို့ရှင်တော့လေအရန်စိတ်အားငြိမ်းရမျိုးတော့ရှိတာပေါ့နော်ကျမတို့အိမ်မှာဆိုလို့ရှိလို့ရှင်လဲဟိုအဖေနဲ့အမေကအခုချိန်ထိကျမအကူခံရတယ်ဆိုတော့မသိဘူးပေါ့နော
်
ဘာလို့လဲဆိုတော့အဖေတို့က80ကျော်ဆိုတော့လေအဖေတို့ကဖေဖေတို့ကနေပြည်တော်မှာနေတာဆိုတော့ဖေဖေတို့တိလို့ရှင်အရန်စိတ်ပူမှာလေစိတ်ပူမယ်ဆိုတဲ့အခါကျတော့အဲ့မျိုးဆိုမပြောဘူးသူတို့ဖုန်းဆက်တယ်ဆိုလို့ရှိရင်တော့မှကျမကလေဟိုကိုဟန်ဆောင်ပြီးတော့အဲ့လိုပြောရတာမျိုးတွေရှိခဲ့တာခါကြတော့လေဟုတ်အဲ့တော့အနိုင်တိုက်မှဖြစ်မယ်ဆိုတဲ့အတွေ့မျိုးပဲစိတ်ထဲမှာတွေးထားပြီးတော့ပဲတိုက်ပါတယ်ဟုတ
်ကိုစင်တော်ကြတော့ထောင်ထဲမှာ3လနီးပါးနေအပြင်ရောက်တော့သိမကြဘူးကိုဗစ်ထိဆိုတော့ဟလာငရဲတစ်ခုကလွတ်လာပြီးတော့နောက်ငရဲတစ်ခုကျသလိုခင်ဗျားဖြစ်တယ်လို့တော့ကျွန်တော်ကခံစားရတယ်အဲ့
တဘောပါ
ဆိုတော့ခင်ဗျားရောကိုစင်တော်ရောအဲ့လိုမျိုးအာဒီကောင်းတော့ဘယ်လို့မှလက်မမြောက်ဘူးဆိုတာမျိုးနဲ့ညင်ဆိုင်ခဲ့သလားဒါမှမဟုတ်လက်လျှော့ပစ်လိုက်ခြင်းတဲ့အခြေမျိုးတွေကြုံရသေးလား
ဟုတ်လက်လျှော့ပစ်ခြင်းတဲ့စိတ်မျိုးတော့မဖြစ်ပါဘူးမဖြစ်ပါဘူးဆိုတာကျွန်တော်တို့ဟိုတွေ့မှလည်းတွေ့နေတာပဲချို့တက်90ကျော်တရားဝင်းညင်လာဖို့နဲ့ပြန်ကောင်းလာကြတယ်လေကျွန်တော်တို့ဘုံလိုက်မှမှတွေ့နေကြတာပဲလေအဲ့တော့ကိုကဒီခန္ဓာကိုယ်နဲ့ဒီကျန်းမာရေးနဲ့ကတော့ကျွန်တော်တို့ကနောက်ဆုံးဟိုအစိုးဆုံးတော့မဖြစ်ဘူးလို့ကိုကိုမြန်ပြောလိုက်တာပြောလိုက်တာတော့ကျွန်တော်တို့ကြော်ပြနိုင်မှာပဲလေအဲ့အချိန်မှာမြန်လို့လိုလက်တော့လက်မြောက်ဖို့တော့စဉ်းစားတော
့စဉ်းစားဘူးကျွန်တော်ဖြတ်မိလိုက်မယ်ခုနမအီလာပြေကတော့သူကယောဂအခန်းလေးကြီးရှိတာပေါ့နော်ခုနတိုင်ရိုက်တို့ပါလို့ကိုစင်တော့လုံးဝကျမ်းပါတယ်ဘာမှမရှိဘူ
းဟုတ်ကျွန်တော်ကဟိုကုဒပြောသလိုထောင်ထဲမှာနည်းနည်းဝိဖြစ်လာတယ်ကျွန်တော်တခြား
ကျွန်တော်ယောဂ
မရှိ
ဘူးဘာမှမရှိဘူးနော်အဲ့ဒီဖြစ်လာတဲ့အချိန်နဲ့ပဲဒီကောင်ကတိုးဝင်လာတဲ့သဘောလေးခြောက်နဲ့
ပုံမြတ
်တိုးဝင်လာတဲ့သဘောလေးဖြစ်တာ
အဲ့ဒီဘုံကဟုတ်ကဲ့
ဆိုတော့မအီလာပြေဒီကအဲ့ဒီကာလတစ်လျှောက်မှာအခက်ခဲဆုံးရင်ဆိုင်ခဲ့ရတာရှိတယ်ဆိုရင်ဘာများဖြစ်မလဲ
အခက်ခဲဆုံးရင်ဆိုင်ရတာရှိမယ်ဆိုလို့ရှိရင်အိမ်မှာကျမရဲ့ကျမအမျိုးသားရဲ့ကောက်မလေးရဲ့၃ယောက်ရှိရဲ့၃ယောက်စလုံးကဖြားကြရဲ့ရှင့်၃ယောက်စလုံးကဖြားကြတော့ကျမကကိုကြောင့်လဲသူများကိုမကူးကျင်တော့မကူးကျင်တဲ့အခါကျတော့ကျမတို့ကဘယ်လိုလုပ်ရမလဲဆိုအစားတော့ပေါ့နော်တဲ့အိမ်လုံးကလူကုန်ဖြစ်တဲ့အချိန်မှာစားတော့တဲ့ဟာအရန်ဒုက္ခရောက်တယ
်။အ
ဲ့ဒီဟာမှာတော့ကျမကိုတော်တော်လေး challenge ဖြစ်တယ်။ပြီးတော့ဆေးဝယ်ဖို့ကိစ္စပေါ့နော်။ဆေးဝယ်ဖို့ကိုကျမညီမကိုနှမ်းပြီးအကူအညီတောင်းရတယ်ပေါ့နော်။ကျမညီမလေးကိုလှမ်းအကူအညီတောင်းတယ်။သူတို့လည်းအဲ့ဆေးဝယ်တယ်ဝယ်ပြီးတော့ကျမတို့ channel ရှေ့မှာသူတို့ဆေးချိတ်ပေးသွားခဲ့တယ်။နောက်ပြီးတော့ကျမရဲ့ကာဆင်အမတစ်ယောက်ကလည်းအဲ့လိုပဲအစားတော့တွေကိုညီမလေးဘာစားခြင်းလဲဆိုမေးတယ်။မေးပြီးတော့အဲ့လိုပဲ channel ရှေ့မှာလာပြီးတော့အဲ့လိုမျိုးချိတ်ပေးသွားတယ်ပေါ့နော်။အဲ့လိုပုံစံမျိုးတွေပေါ့ဆေးတက်တော့လည်းအခုကဝယ်ရတာအရန်ခတ်တယ်ပြီးတော့ဆေးစင်းနှုံးနေရလည်းအစမတန်နေတက်ကုန်မယ
်
ပြီးတော့လိုချင်တဲ့အဟာတွေလည်းဆရာဝန်လှမ်းပေးလိုက်ပြည့်တဲ့အချိန်မှာအဲ့လိုမျိုးဆရာဝန်တွေပြောတဲ့ဆေးကလည်းလိုချင်တဲ့ဟာတွေမရအောင်ပေါ့နော
်
အဲ့ဒီဟာမျိုးတွေကတော့ကျွန်တော်တို့အဲ့ဒါတွေကအခက်ခဲတွေပေါ့စိန်ခေါ်မှုတွေပေါ့ဟုတ်ကဲ့ရှင
်ကိုစင်တော်ရောမအေးလာပြည့်လို့အတွေ့အကြုံမဲလားတခြားဘလူများထူးခြားတဲ့အတွေ့အကြုံမတူတဲ့အတွေ့အကြုံပေါ့ခဲဆုံးရင်ဆိုင်ခဲ့ရတာကဘာများရှိလဲ
ကျွန်တော်တို့ကလည်းအဲ့လိုပဲတိတ်တယ်ပေါ့ကျွန်တော်တို့ကလူမြန်မြန်လို့ဖျားရတယ်ဆိုတော့အိမ်မှာအဲ့လိုမျိုးတယောက်တစ်ယောက်ကအပြန်လာဘူးမှမပြည့်စုံနိုင်ကြဘူး ဒီမှာတရားပေါ့တရားဟိုလိုတရားကတခုဖြစ်နေတာကိုမြင်နေတယ်ဒါပေမဲ့ကိုလည်းဘာမှထမလုပ်ပြီးနေပေါ့အဲ့လိုအနေဒါမျိုးတွေအဲ့လိုမျိုးတွေကတော့ကျွန်တော်တို့ဟိုဟာဒီတော်တော်လေးကိုကန့်ခဲတဲ့အနေဒါပေါ့အဲ့ဒီဒီချိန်မှာကိုလည်းတစ်ခါကျနေကိုကိုယ်တိုင်လည်းအဲ့လိုတဲတဲ့အောက်ဆီဂျင်ရှူကျင်တဲ့အချိန်မျိုးရှိဒါပေမဲ့သူ့မျိုးသမီးကြည့်လိုက်တော့မျိုးသမီးကိုယ်တိုင်လည်းလို့အဲ့လိုအဲ့ရတဲ့မှာလဲပြီးသူအိပ်ပျော်နေချိန်မျိုးပေါ့ဟိုဘက်ကမနေ့ရုံးကန်ထပြီးတော့အဲ့အောက်ဆီဂျင်ဆက်ရှိလို့တွားပြီးတော့ရအောင်ကိုနှာခေါင်းမှာတက်ပြီးရှူအဲ့ပုံစံမျိုးနဲ့ကျွန်တော်တို့ကျတဲ့ငယ်တဲ့အချိန်တွေပေါ့ကျွန်တော်တော့စားတော့တာတော့တိတ်ဘီသာစုလေအဲ့ဆူမျိုးတွေကလာပို့ပေးရတိတ်ခက်ခဲမရှိဘူးငါလည်းလေမြန်းတဲ့အလုံးဖြစ်နေတဲ့အချိန်မှာတယောက်တော့အပြန်လဲပြန်မကြည့်နိုင်ဘူးအပြန်ရလူလည်းမခေါ်နိုင်ဘူးအဲ့လိုနေသားမျိုးပေါ့ဒါတော့တော်တော်ခက်ခဲတယ်
ဒီပါနော်တခြားလူဝင်လာရင်လည်းလူဝင်လာတဲ့လူကကူးမယ်ကိုယ်အိမ်နဲ့ရှိတဲ့လူကြတော့လည်းပဲတောင်းမင်းမြောင်းမင်းမကယ်နိုင်နော်ပြောက်ကိုကလည်းရဲရဲသူလည်းလှုပ်လှုပ်ဆိုတဲ့အချိန်တွေမျိုးနဲ့ဆိုတော့တော်တော်ကိုခဲခဲခဲဖြတ်တန်းကြရမှာပဲကျွန်တော်ခံစားလို့ရပါတယ်ဆိုတော့အခုရောမဟီလာပြည်အခုရောအားလုံးမိုင်လာပြီအစောပိုင်းတော့တော့ပြောတယ်ဘာမှမရှိတော့ဘူးအားလုံးကောင်းပြီလုံးဝလူကောင်းလို့ကြက်မာတဲ့လူ
ကြောင့်ဖြစ်သွားတယ်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့
နောက်ဆက်တဲ့
ဘာမှဟုတ်ကဲ့
နောက်ဆက်တဲ့ဘာမှခံစားနေတာမရှိတော့ဘူး
အဲ့လိုတော့မဟုတ်ဘူးရှင်။ तू ကလေဟိုနောက်ဆက်တွဲတော့မခံစားရပါဘူး။သူ့ရဲ့ side effect အနေနဲ့ပေါ့နော်။ကျွန်မဒီပျောက်သွားပြီဆိုရင်မယ်ဒီရဲ့ပိုင်းနေမှာနှလုံးခုန်တိတ်မမှန်ကျင်သေးဘူးပေါ့နော်။ဒါပေမဲ့ကျွန်မအဲ့ဒါကိုဆရာဝန်နဲ့ဒီ thyroid ဆရာဝန်နဲ့နောက်ဆက်တိုက်ပေါ့နော်။ပြဖို့လိုအပ်တာတွေဆက်ပြဖို့ရှိမယ်။ပြီးတော့ check up လုပ်ဖို့လိုအပ်တာတွေဆက်ပြီးတော့ check up လုပ်ရမယ်ပေါ့နော်။ပြီးတော့ကျွန်မဆောနိုင်ပတ်သက်လို့ तू ကလေးဘက်နာလည်းရှိတော့အဟောက်လည်းတိုက်ထားရခြင်းနဲ့ကျွန်မရဲ့ acid အမြင့်တွေကအဲ့လိုမျိုးအဟိုအရန်ကြီးယောဂဖြစ်တဲ့အချိန်တော့လို့အရန်ကြီးနာမျိုးမဖြစ်တော့ပြင်မဲ့ဟိုပုံမှန်အတိုင်းဆိုရင်မဲ့တစ်ချက်တစ်ချက်အဲ့လိုနာကျင်တဲ့အချိန်မျိုးရောရှိရရှင်ဟုတ
်ဆိုတော့ထပ်ပြီးတော့တတိထားနေရစဲပဲပေါ့နော်နောက်ဆက်
ဟုတ်ကဲ့ရှင်ဟုတ်ဟုတ်နောက်ဆက်တွဲဟုတ်ကဲ့ရှင်ဟုတ
်ကိုစင်တော်ရောပြီးတော့အခုလက်ရှိဗာများခန်းစားနေရပြီလေတွေ့တူ
ကျွန်တော်ကတော့လောဆယ်ပါခုနကျွန်တော်အဆုတ်ပေါ့အဲ့အဆုတ်ကကိုကိုဟိုရင်ကဒီယောဂမဖြစ်ခင်ကလို့အဆုတ်မျိုးမဟုတ်ဘူးလို့ခံစားရတဲ့ခါမျို
း
ပဲချက်ပဲကျွန်တော်ကတော့သိကျွန်တော်ကယောဂခံလည်းသိရှိတာမဟုတ်တော့အဲ့ဒီကြီးမှတော့မရှိဘူးကွာအဲ့လိုအဆုတ်ကလေးပြင်းပြင်းထန်ထန်ရှူလိုက်လို့ရှိရင်အထက်ကအောင့်လို့လို့အထက်မှာဟိုကတော့တခုကျက်ကျက်ပြီးတော့ပိတ်နေတယ်လို့အဲ့လိုခံစားချက်မျိုးရှိတယ်ကြည့်နေတော့မဲ့အဲ့ဒါကလည်းဟိုခုနကပြောဟိုမခံနိုင်လောက်အောင်ဖြစ်တာတော့မဟုတ်ဘူးအဲ့လိုအဲ့ဒီဟာကအဲ့တောက်လျှောက်ကျွန်တော်ဒီကောင်းပြီးတဲ့တောက်လျှောက်အဲ့ဒီအားမရတော့အဆုတ်အဲ့ကိုအဆုတ်မှုပဲတခြားလူတွေကအဆုတ်တလားထည့်ထားတယ်မလို့ခံစိတ်တယ်မလို့ခံတာ
အေးခင်ဗျားပြောတဲ့စကားကိုကျွန်တော်တခြားလူတွေပြောတာလည်းကျွန်တော်တွေ့ဘူးလေတိလားဟိုဥစားမှာအများပြင်းတော့ဆိုရှယ်မီဒီယာပေါ်မှာတင်ကြတာလေအဆုတ်ပြန်ကောင်းသွားတဲ့လူတွေအဆုတ်အဲ့လူထိထားတယ်ဆိုတဲ့ဟာလို့ခင်ဗျားပြောတဲ့စကားသိကောင်းတယ်ကိုအဆုတ်မှုပဲ ਨੇ သူများကလာထည့်ထားတဲ့အဆုတ်လူခံစားရတယ်ဆိုတော့ကျွန်တော်အေးဗျသိကောင်းတယ်အဲ့ဒါဆိုတော့ကျွန်တော်တို့စောပိုင်းပြောသလိုပေါ့နော်ခုလက်ရှိမှာကိုဗစ်တတိယလှိုင်းကအပြင်းထန်ကိုကြုံနေရတယ်နေစဉ်ကူးတဲ့လူကြီးတွေလည်းမနေဘူးဟလားတရားဝင်ထုတ်ပြန်တာအရာထက်ကိုပိုတယ်လို့အများစုကပြောကြတာပေါ့နော်အသက်ဆုံးသွားတဲ့လူကြီးတွေဆိုရင်လည်းတရားဝင်ထုတ်ပြန်နေတာထက်ကိုအများကြီးဖြစ်နေတယ်လို့ကျွန်တော်တို့ဒီတရင်မှာတွေ့နေရတော့တချို့ရဲ့ကိစ္စတွေပါလေဆိုရင်လည်းပဲနော်ဆိုတော့အခုကမဟီလာပြည်ရောကိုစင်တော်ရောကဒီတောင်ကိုကြော်ခဲ့ကြပြီနော်ဒီကိုဗစ်ကိုအနိုင်တိုက်နိုင်ခဲ့ကြပြီအခုလက်ရှိကိုဗစ်ကိုရင်ဆိုင်နေကြစေလူတွေဟလားကိုဗစ်နဲ့ရုန်းကန်နေတယ်ကိုဗစ်နဲ့အပြိုင်ချနေတယ်ပေါ့ဗျာသူနိုင်ကိုနိုင်အပြိုင်ကျဲနေရတယ်ရင်ဆိုင်နေရတယ်ရှင်ပြန်နေရတယ်အနိုင်တိုက်ဖို့ကြိုးစားနေရတဲ့လူတွေကိုမိုင်းလာပြီအကောင်းဆုံးဘယ်လိုအကြံဉာဏ်များပေးခြင်းလဲ
ရန်ကြီးပေါ့နော်သူဖြစ်ပြီဆိုပြီးတော့အရန်ကြီးစိုးရိမ်စိတ်ကြောက်ရွံ့စိတ်တွေကိုမဖြစ်စေခြင်းပေါ့နော်စိုးရိမ်စိတ်ကြောက်ရွံ့စိတ်တွေကကျမတို့အမှားတွေကိုလုံနိုင်တယ်ကျမတို့ရဲ့စိတ်ဓာတ်ခွန်အားတွေကျသွားလို့ရှိရင်ကျမတို့ကိုယ်ခံအားလည်းကျသွားနိုင်တယ်ကျမကယောဂတိတ်မပြင်းထန်ဘူးဆိုတာတောင်မှကျမရဲ့အဲ့ကူးဆက်ခံပြီးတော့ယောဂပြင်းထန်နေတယ်ဆိုတော့အချိန်ဒီမှာကျမတော်တော်လေး weak ဖြစ်သွားတယ်ပေါ့နော်လူကတော်တော်လေးအားပြတ်သွားတယ်လို့ဖြစ်တဲ့အချိန်စိတ်ဓာတ်ကလည်းကျခဲ့မယ်တခြားဟိုယောဂကလည်းပြင်းထန်ခဲ့မယ်ဆိုလို့ရှိရင်ဒါကသူခံစားရတဲ့သူကတော်တော်ဆိုးနိုင်တယ်အဲ့တော့ကြောင့်မကြောက်ပါနဲ့ဥမာပတ်ဝန်းကျင်ကအများကြီးပြောလိမ့်မယ်စေးနီးတွေလည်းပြောလိမ့်မယ်ဘာတွေလည်းပြောလိမ့်မယ်ပေါ့နော်အဲ့ဒါတွေကိုလည်းအများကြီးနားမရောင်မယ်နဲ့ကိုယ့်ဟာကိုယ်ဥမာကိုယ့်အတိမိတ်ဆွေတွေမှာဆရာဝန်ရှိရင်ဆရာဝန်နဲ့တိုင်ပင်မှာတိုင်ပင်ပြီးလို့ရှိလို့ရှိရင် Adi Adime Ya Uncle Joe Chapa, Chao Sai Suacha Sai, Go Google, Bebada, Google, 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 Bada, Diao, Satema, Matabi, Najo Nayamesu, Seiko, Will Lucy Lucian, or Jamaro Arau, Joe Chanama, Jamaro Dratine, Smartine, Lea Logani, we do a Satya Chala, my yoga, drop Bintane. Adi now by my tomorrow Shinsan, you do a Joe Lanami solution, or Gamwabi, no? So Adi Galali, my Bintane, let tomorrow Amishov and Tumia Pio.
แล้วน้ําหยอมมั้ยเนี่ยลุเตลุไถ่ได้หาเว้ยลุบไปเลยเว้ยเปล่าจังมั้ยใช่ครับติดก้องเนี่ยจังรู้จังเราเทนน่ะเว้ยจรเราแทมี้จินน่ะก็กูซินตัวมาอีล่ะพี่ไอ้ฉะนี่ได้ไต่ไต่นี่ได้เฉยมาFacebookจี้จ๋าล่ะไม่ล่ะพี่ห่อๆอย่างนี้เราไม่จี้ผิดกูရှင်だแม้อเนเจนเราจี้ผิดไปရှင်โอเคกูซินตัวยอ
ကြည့်ပြလားကျွန်တော်ကတော့ပြင်းပြင်းထန်ထန်အဖြစ်နဲ့ချိန်မှာတော့နားထားတယ်ဗျဒါပေမဲ့ခုနကလိုနည်းနည်းလေးပြန်တက်တာလာပြီအဲ့လိုလူမထူးတော့ပြန်ပြစ်လိုက်ခြင်းတော့ပြန်ကြည့်ပြခုနမိုင်လာပြပြောတဲ့အထက်မှာပါတယ်ဘေးကလည်းအများကြီးပြောကြမယ်အကြံပေးကြမယ်ဟလာအားလုံးကိုကိုယ်ဉာဏ်နဲ့ချင်းချင်းဆိုတော့ဥစား Facebook ကလည်းတတိယလည်းအများကြီးတက်တာဦးဗျာတော်တော်ကြာဗာဖြစ်ပြန်ပြီနော်ပြန်ပြီဆိုတော့အဲ့ဒါလေးကျွန်တော်တွားသတိရလို့ကောင်းနေမှာဆိုတော့ကိုယ်စင်တော်ရောကိုကအနိုင်တိုက်နိုင်ခဲ့ပြီးတဲ့နောက်မှာအခုအကျိတ်အနေနဲ့ ရှင်ပြိုင်နေကြတဲ့အနိုင်ကိုကြိုးစားနေကြတယ်လို့ပဲလို့ကျန်နေများပေးကျန်နေကိုစင်တော့အဓိကကတော့ဗျာခုလိုချိန်ကဒါဟိုစိတ်တက်ကလည်းရေးကြည့်တယ်ဗောနော်ဒီချိန်ကဘောတော့ဒီဟိုဒီယောဂတကူကဗျာဟိုကန်စိတ်ဥလူဟာတာဗောကျွန်တော်တို့ဒီမှာဒီဘုရားဘောပါပါလာယူဆရအောင်ကျွန်တော်ဒီယူစာကိုဖြတ်တန်းဖို့ဆိုရင်ကျွန်တော်တို့ကဒီကံလဲကိုယ့်ဘက်မှာပါဖို့လိုတယ်နောက်ပြီးတော့စိတ်ကလည်းခိုင်ခိုင်မှာ
ဒီကကျွန်တော်တို့ကဒီကအခုချိန်မှာဒီကရှိရမှာကျွန်တော်တို့ကကိုကိုအားကိုးတဲ့စိတ်မျိုးကျွန်တော်တို့ရှိတယ်နဲ့ဒီကဒီချိန်မှာလေ။ဘာလို့ဒီလိုအချိန်မှာတခြားလူကလည်းလာပြီးကိုကိုကသူတို့ယောဂကုခံဟု
တ်တယ်။
ဒါပေမဲ့အဲ့ချိန်မှာငါတို့ကကြားလို့ငါတို့မှအားလုံးမှာငါတို့ပဲရှိရဆိုတဲ့စိတ်မျိုးနဲ့ဒီကကြံ့ကြံ့ခံပြီးကျွန်တော်တို့ချက်တန်းနိုင်လို့ဒီပါလာ။ကုဏ္ဏတော်ဆော Facebook ကိုကုဏ္ဏတော် Facebook ကနေပြီးတော့ကျွန်တော်တို့တရင်နေမြင်ရတဲ့အခါမှာကျွန်တော်တို့အခုနောက်ပိုင်းတော်တော်များများဘသူတွေတေဝါပြန်ပြီးတော့နောက်ဘသူတွေဟိုမှာဘယ်ချင်းနဲ့ဘသူစုနေတယ်ဆိုတဲ့ဟာမျိုးတွေကဒါကြောင့်ကျွန်တော်တို့ depression ဝင်လာသေးတယ်လက်ချူပါကြ။အဲ့တော့ Facebook တုံးတဲ့ခါကြီးရတယ်တုံးတော့ပေါ့နော်ဒါ information ရတော့တုံးတယ်။ဒါပေမဲ့ဒီတောက်လျှောက်ကိုပြန်ကျမ်းပါတဲ့အချိန်မှာတော့ဒီခါကြ Facebook နားနေလဲနားပါတော့ခါကြလဲเนาะယောဂအရင်အချိန်နေဆိုးတဲ့အချိန်ပေါ့အဲ့လိုဟာမျိုးပေါ့အဓိကတော့စိတ်ကိုခိုင်ခိုင်မာမာထားပြီးတော့ကျွန်တော်တို့ကဇီယာကိုကျွန်တော်တို့ကိုယ်တိုင်ဖြတ်သန်းမှရမယ်ဆိုတဲ့စိတ်မျိုးထားမှာနောက်ပြီးတော့ခုနအဟာရကိုပြည့်အောင်စားရမယ်နောက်ပြီးတော့ဒီသူ့ကိုယ့်ရဲ့ကံလေးရလဲလိုက်မယ်ဆိုတော့ဇီယာကိုဘောင်းကောင်းကောင်းဖြတ်သန်းနိုင
်ဟုတ်ကဲ့ဗျာယောဂံနေကြတဲ့လူတွေအနိုင်တိုက်နေကြတဲ့လူတွေအခုမအေးလာပြီပြောတဲ့ကိုစင်တော်ပြောတဲ့အကြံဉာဏ်ကြီးကြားမယ်ဆိုရင်အသုံးတက်မယ်လို့အကျိုးရှိမယ်လို့ကျွန်တော်ယုံကြည်ပါတယ်ဗျာတွေ့ကြုံမျှဝေပေးတာမိုင်လာပြေဝင်ကိုစင်တော်နိုင်နှစ်ယောက်စလုံးကိုကျေးဇူးတင်ပါတယ်ကြမ်းကြမ်းမာမာဆက်ရှိပြီးတော့ကိုကြည်မှန်းချက်ဆန္ဒပြည့်မြောက်ကြပါစေခင်ဗျာ
ကဲပါရှင်ကျေးဇူးများရေးတင်ပါတယ်ရှင်အားလုံးလည်းကြမ်းမာကြပါစေလို့ဆုတောင်းပေးပါတယ်ရှင
်ကိုကြော်ကြော်သိန်းစီစဉ်တင်ဆက်ခဲ့တဲ့အင်္ဂါညစကားဝိုင်းကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အင်္ဂါညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲသောရရှင်နေအနေနဲ့ဒီအစီအစဉ်တွေနဲ့ပတ်သက်လို့စာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင်ကျမတို့ရဲ့ email လိပ်စာ bamis@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်း message ကနေတစ်ဆင့်ဆက်သွယ်နိုင်ပါတယ်ရှင်အခုကြံနေသေးတဲ့အချိန်မှာတော့အင်္ဂါညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုကြော်ကြော်သိန်းပြောပြပေးပါရှင်
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်နိုင်ငံတကာလေဆိပ်ကနေတန်တမန်တွေနဲ့အရဲသားတွေအတွက်ကယ်ဆယ်ရေးလေယာဉ်တွေဒီကနေ့ပြန်ထွက်နေပါပြီ။မနေ့ကလေယာဉ်ပြေးလည်နေကိုထောင်ထဲချီတဲ့အာဖဂန်နိုင်ငံသားအများအပြားဝင်ရောက်ပြီးအမေရိကန်စစ်လေယာဉ်မှတက်ဖို့ကြိုးစားခဲ့တာကြောင့်ဝေယုံသုံးကားအခြေအနေတွေရင်ဆိုင်ခဲ့ရပြီးတဲ့နောက်နိုင်ငံတကာကကယ်ဆယ်ရေးလုပ်ငန်းတွေဒီကနေ့ဆက်လုပ်နေကြတာပါ။အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်ကိုတာလီဘန်တွေထိန်းချုပ်ခဲ့ပြီးတဲ့နောက်အမေရိကန်သတင်းအေဂျင်စီတွေနဲ့အစိုးရလက်အောက်ခံမဟုတ်တဲ့အဖွဲ့တွေမှလုလုခဲ့ကြတဲ့ထောင်ထဲချီတဲ့အာဖဂန်ပြည်သူတွေကိုအမေရိကန်ပြည်ဝင်ကအထူးဗီဇာနဲ့ရောဒုက္ခသည်အစီအစဉ်နဲ့ပါခေါ်ယူတာတွေတိုးမြင့်လှုပ်ဆောင်နေတယ်လို့ကဘူးနိုင်ငံတကာလေဆိပ်ကနေအမေရိကန်ရဲ့တန်တမာရေးလုပ်ငန်းတွေကိုဆက်ပြီးတော့လုပ်နေတယ်လို့အမေရိကန်အစိုးရကပြောပါတယ်။ကုလသမဂ္ဂလူမျိုးရေးကောင်စီမှမြန်မာအရေးတကပိတ်အစည်းအဝေးတစ်ခုဒီကနေ့လို့ဖို့ရှိပါတယ်။အမေရိကန်နိုင်ငံအရှေ့ပိုင်းဒေသစံတော်ချိန်မနေ့ဆယ်နာရီမှာလုပ်မယ့်လူမျိုးရေးကောင်စီအစည်းအဝေးမှာမြန်မာနိုင်ငံအခြေအနေဆိုင်ရာဆွေးနွေးဖို့ရှိတယ်ဆိုတော့လူမျိုးရေးကောင်စီအစည်းအဝေးကိုထုတ်ပြန်တဲ့ကုလသမဂ္ဂအင်တာနက်ဆာမျက်နှာမှာတွေ့ရပါတယ်။ဘယ်လိုအခြေအနေဘာအကြောင်းအရာတွေကိုဆွေးနွေးမယ်၊ဘယ်သူတွေကတင်ပြဆွေးနွေးမယ်ဆိုတဲ့အသေးစိတ်အချက်အလက်တွေကိုတော့မသိရပါဘူး။
မြန်မာနိုင်ငံမှာဆက်အနာဒိမီ၆လကျော်ကြာပြီဖြစ်ပေမဲ့အာနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေနေရာဒေသတို့မှာဒီကနေ့ထိဆက်ရှိနေပြီးစစ်ကောင်စီကလည်းဖမ်းဆီးနှိမ်နင်းတာတွေဆက်ရှိနေသေးပါပဲ။မန္တလေးမှာမန္တလေးတက္ကသိုလ်ကျောင်းသားများတမကကကျောင်းသူတူနဲ့ကျောင်းသားတူဖမ်းဆီးခံရတဲ့အကြောင်းသတင်းတွေထွက်နေပြီးတော့ဒါနဲ့ပတ်သက်ပြီး VOA ကတီးခြားအတိမပြုနိုင်သေးပါဘူးခင်ဗျာ။
အင်္ဂါညရဲ့သတင်းချင်းညုတ်ကိုကိုကျော်ကျော်သိန်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကအလိမ်မာဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ PJ နဲ့ Knolius Tino တို့ဖြစ်ပါတယ်ရှင်ဒီနေ့ညအတွက်အစီအစဉ်မှုကတော့ကျမစုမွန်ဖြစ်ပါတယ်ကျမတို့ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့ည9:00နာရီကနေ 10:00 နာရီထိအတန်လွင့်အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည 10:00 နာရီကနေ 11:00 နာရီထိတလှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးပဲတင်ရှိပါတယ်သောရရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြေကြပါစေရှင်